Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင်2019ခုနှစ်မေလ9ရက် VOA American တန်ရဲ့ကြာသပတေးမနက်ဖြန်အစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများတစ်စင်အောင်ပါဒီကနေ့မနက်ပိုင်းအစီအစဉ်လေးကိုတောင်းရင်တင်ဆက်ပေးပါမယ
်ကျွန်တော်ကျော်စံသာပါအီရန်နိုင်ငံပေါ်အမေရိကန်ကအရေးယူတင်ခတ်မှုအစီအစဉ်ချမှတ်လိုက်ပါတယ်တရုတ်ကုန်စည်ရေးပေါ်အမေရိကန်ကသွင်းဝင်ခွင့်တိုးကောက်ဖို့ကြေညာလိုက်ပါတယ်Writers တင်းနောက်ဝါလုံးမှန်ကျော်စုကိုလွတ်မြောက်လာတာကိုအမေရိကန်ထက်လွတ်တော်မှမာကိုရူဘီယိုကကြေညာလိုက်ပါတယ်။ကျူဆိုကြေညာလိုက်ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုဒေါက်တာမျိုးစက်နဲ့ပြောပြမှာဖြစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမယ့်သတင်းစာတွေမှာတော့ Writers တင်းနောက်နှစ်ဦးကိုသမရလွင့်ငင်းချမ်းသာခွင့်နဲ့လွှတ်ပေးလိုက်ပြီးမြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်နဲ့ဒီမိုကရေစီအရေးဟာအလွန်ကိုစိုးရိမ်စရာကောင်းတဲ့အခြေအနေရှိနေတဲ့အကြောင်း
It's very clear that Aung San Suu Kyi and the NLD know that they were only doing their jobs as journalists, yet they still allowed them to be arrested and imprisoned and held.
HRWR ရှာရေးရတာဝန်ခံ Brett Adams ပြောသွားတာပါ။နောက်ပိုင်းမှာပြည်စုံကိုနားဆင်ရပါမယ်။ဒီသတင်းနဲ့အတူကုလသမဂ္ဂအရေးပေါ်ကူညီကြရေးဆိုင်ရာဒုတိယညှိနှိုင်းရေးမှူးအစုလမူလာရဲ့မေလ9ရက်နေ့မှာစတင်မဲ့မြန်မာနိုင်ငံခီးစဉ်အကြောင်းမုတ်တုံရာသီဝင်ရောက်တော့မှာဖြစ်တာနဲ့အမျှဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာအခက်အခဲတွေတွေ့ကြုံရမယ့်အကြောင်းစတဲ့သတင်းလွှာတွေကိုထုတ်လွှင့်ပေးပါမယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့ကြာတာပြင်းနေမနေ့ဖိုက်ထိတ်တန်းရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဥကြော်စံတာနဲ့ဒေါက်ဖင်မျိုးသက်တို့ကပြောပြပေးပါရှင
်။နျူကလ িয়ার ဆိုင်ရာ6နိုင်ငံသဘောတူညီချက်ကနှုတ်ထွက်မယ်လို့အီရန်သမ္မတကကြေညာပြီးနိုင်ပိုင်းအတွင်းမှာပဲအီရန်နိုင်ငံရဲ့သတ္တုလုံငန်းတွေပေါ်အမေရိကန်ကဒဏ်ခတ်အရေးယူလိုက်ပါတယ်။သမ္မတအင်ဂျီရောကပုဒ်ထူးနဲ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာအီရန်နိုင်ငံရဲ့သံစမနီအလူမီနီယံနဲ့ကြေးဝါတို့အပါဝင်ပြီးဒီသတ္တုတွေဟာဆိုရင်အီရန်နိုင်ငံရဲ့ရေနံလုပ်ငန်းပြည်ရင်အခွန်အများဆုံးရရှိနေတဲ့ပို့ပုံတွေဖြစ်ပါတယ်။သမ္မတထရမ့်ရဲ့အုပ်ချုပ်ရေးအမိန့်နဲ့ထုတ်ပြန်ခဲ့တဲ့ဒီကြေညာချက်ဟာ2015အီရန်နျူကလ িয়ার သဘောတူညီချက်ကအမေရိကန်နှုတ်ထွက်ခဲ့ပြီးနောက်တစ်နှစ်ကြာမှထုတ်ပြန်တာဖြစ်ပါတယ်။2015 the board to need J ရဲ့အစိပ်ပိုင်းတွေဖြစ်တဲ့စန်းစင်ယူရေနီယံနဲ့ heavy water ခေါ်ရေလေမစိုးလောင်ရဘူးဆိုတဲ့တာမြင့်ချက်ကိုအီရန်ကလည်းလိုက်နာတော့မှမဟုတ်ဘူးလို့အီရန်သမ္မတဟာဆန်ရူဟာနီကအစိုးရပိုင်းမှကြေညာခဲ့တာပါဒီနိုင်ငံကသဘောတူညီချက်ကအမေရိကန်နှုတ်ခတ်ပြီးအီရန်ပေါ်စီးပွားရေးဒဏ်ခတ်ပိတ်ဆို့မှုတွေလှုပ်လာတာနဲ့အတူစာချက်ကိုလက်မှတ်ရေးထိုးထားတဲ့တခြားနိုင်ငံတွေကလည်းသူတို့တာဝန်ယူထားတဲ့အတိုင်းမလိုက်နာကြတော့တဲ့အပြင်အီရန်ရဲ့ရေနံနဲ့ဗန်လုံငန်းထိခိုက်အောင်လုပ်ဖို့အမေရိကန်ကိုခွင့်ပြုထားရတယ်လို့လည်းအီရန်သမ္မတကဆိုပါတယ်။အခုချမှတ်တဲ့ဒဏ်ခတ်ပိတ်ဆို့မှုကိုယူသိမ်းဖို့ရက်60အချိန်ပေးထားပြီးတကယ်လို့မေုံသိမ်းခဲ့ရင်အီရန်နောက်ထပ်လုပ်လာမယ့်ခြေလှမ်းကတော့အစင်းချင်းစန့်စင်ယူရေနီယံတွေထုတ်လုပ်ဖို့ပဲဖြစ်တယ်လို့ဆိုပါတယ
်။အမေရိကန်ရဲ့2016သမ္မတရွေးကောက်ပွဲမှာရုရှားဝန်ရောက်ဆက်ဖက်မှုရှိမရှိစုံစမ်းတဲ့အထူးစုံစမ်းမှု Robert Mueller ရဲ့အစီရင်ခံစာမူရင်းကိုပြည့်ရဖို့တရားရေးဌာနတောင်းဆိုချက်ကိုနိုင်ငံတော်ရှေ့နေချုပ်ဝီလျံဘားကညှင်းပယ်ခဲ့တဲ့အတွက်ရှေ့နေချုပ်ကိုလွှတ်တော်ကိုမထိမဲ့မြင်ပြုမှုနဲ့အရေးယူဖို့အောက်တိုတော်တရားရေးကော်မတီကဗိုလ်တော်ဖူးနဲ့မှမဲခွဲဆုံးဖြတ်ခဲ့ပါတယ်။တရားရေးကော်မတီကပါတီလိုက်မဲခွဲကြရမှာ Democratic Party ဘက်က24မဲ Republican Party ဘက်က16မဲပဲရပြီးရှေ့နေချုပ်ဘားကိုအရေးယူဖို့ဆုံးဖြတ်တာပါ။အောက်တိုတော်တရားလုံးကမဲခွဲမဲ့အချင်းကိုအစောပိုင်းကမဲရမှာတော့အောက်တိုတော်အများစုအမှတ်ခေါင်းဆောင်ဟော်ယာကအစီအစဉ်မလုပ်ရသေးဘူးလို့ပြောပါတယ်။ဗိုလ်တော်ဖူးနဲ့မဲမပေးခင်ကတော့သမ္မတကတကယ်လို့ရုံးတော်ကိုဆယ်ဆယ်တန်းနေပြီးကိုတရားရေးကော်မတီဆင့်ခေါ်စားတဲ့ပါခဲ့မယ်ဆိုရင်သမ္မတရဲ့လုပ်ပိုင်ခွင့်အာဏာ3ပက်ဖြတ်ယုံမှတပါရွေးစရာလမ်းရှိဘူးလို့ပြောကြောင်းအင်ဂျီရောပြောခွင့်ရဆာရာဆန်နက်စ်ကပြောတယ်လို့ကော်မတီဥက္ကဋ္ဌလွှတ်တော်မှဂျယ်ရိုနက်တလိုက်လို့ရဟာအာဏာကိုအလွဲသုံးစားလုပ်တာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒါအပြင်သမ္မတအင်ဂျီကရောရှစ်နှစ်ကျော်ဘာကပါဥက္ကဋ္ဌနက်တလိုက်ရဲ့တရားနည်းလမ်းမကျတဲ့ဗျံပဒါတောင်းဆိုမှုကိုလျော့စရာမလိုဘူးလို့လည်းကြေညာချက်မှာဖော်ပြပါတယ်။
တရုတ်ဒုတိယဝန်ကြီးချုပ်လီယူဟီကွန်ဒွေကိစ္စဆွေးနွေးဖို့ဝါရှင်တန်မြို့တော်ကိုရောက်လာမဲ့အချိန်မှာပဲတရုတ်ကုန်စည်ရေးအပေါ်အခွန်တိုးမြှင့်ကောက်ခံဖို့အမေရိကန်ဘက်ကပြင်ဆင်နေပါတယ်။တရုတ်စီကတင်သွင်းလာမဲ့ဒေါ်လာဘီလျံ200စမ်းပေါင်း2000တန်ဖိုးစီရဲ့ကုန်စည်ရေးအပေါ်ဒါမဲ့သောက်ကြနေရစပြီးသွင်းကုန်ကုန်10ရာခိုင်နှုန်းကနေ25ရာခိုင်နှုန်းထိတိုးမြှင့်ကောက်ခံသွားမယ်လို့အမေရိကန်ကုန်သွယ်ရေးကုစလေရုံးကဗိုလ်ထုနှစ်မှာသတိပေးချက်ထုတ်ပြန်ထားပါတယ်။ဒီလိုအခွန်ဆက်တဲ့တူကောက်မဲ့နေ့ဟာတရုတ်ဒုတိယဝန်ကြီးချုပ်ခီးစင်ရဲ့ဒုတိယနေ့ဖြစ်ပေမဲ့နှစ်ဖက်သဘောတူညီချက်ရရှိရေးမျှော်လင့်ချက်ဟာရုပ်စွာအဆုံးသမ္မတဒေါ်နယ်ထရမ့်ရဲ့စိတ်ထဲမှာတော့ရှိနေသေးပါ တရုတ်ဘက်ကဒီကိုလာပြီးအပေးယူလုပ်မယ်လို့အခုပဲအကြောင်းကြားလာတယ်လို့ဗိုလ်ထုတ်နေက Twitter မှာသမ္မတကဖော်ပြပါရယ်သူဟာတရုတ်စွန့်ကုန်အပေါ်အခွန်ကိုဒီတိုင်းဆက်လက်ထားခြင်းပေမဲ့တရုတ်အစိုးရအနေနဲ့နောက်ခါ American Democrat သမ္မတအစိုးရလက်ထက်ရောက်လာမှကုံသွေးကိစ္စကိုနှိမ့်နှိုင်းဖို့မျှော်လင့်ထားရင်တော့မှားလိမ့်မယ်လို့ရည်သားထားပါရယ်
စီးရီးယားနိုင်ငံမှာအရေးရှုပ်နေတော့ပြီလို့ကြေညာခံရတဲ့ IS စစ်တွေးကြတပ်ဖွဲ့ဝင်တွေအာဖဂန်နစ္စတန်နိုင်ငံအပေါင်းတခြားနိုင်ငံတွေကိုဝင်ရောက်စိတ်ဝင်နေပြီးအဖွဲ့ဝင်ဥယျာဉ်ကပို့ပြီးတော့များလာနေပါတယ် IS စစ်တွေးကြအဖွဲ့ချိန်မုန်းခံရပြီး9လကြာလွန်ခဲ့တဲ့2017မတ်လအတွင်းမှာပဲအာဖဂန်နစ္စတန်ရဲ့အဲ့ဒီချိန်ကအမျိုးသားလုံခြုံရေးအရာရှိမဟာမက်ဟန်နစ်အက်မာကအာဖဂန်နစ္စတန်နိုင်ငံတွင်နိုင်ငံခြားသားတိုက်ခိုက်သမားတွေတိုးပွားနေတယ်လို့ပြောခဲ့တာပါအခုအာဖဂန်နစ္စတန်နိုင်ငံအပြင်လီဗျားနိုင်ငံ၊အီဂျစ်နိုင်ငံ၊ဆိုင်းလိုင်းဒေသ၊အနောက်အာဖရိကနဲ့ဖိလစ်ပိုင်နိုင်ငံတွေမှာ IS တို့ကတပ်ဖွဲ့ဝင်ဥယျာဉ်အများပြားကြန့်ရှိနေတယ်လို့အမေရိကန်ကာကွယ်ရေးအရာရှိတွေကယုံကြည်ထားပါတယ
်။ VOA American တိုင်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 MHz ဖိုင်ဒိုမီတာ40 kHz 9139ဖိုင်ဒိုမီတာ51 kHz 5805နဲ့ဖိုင်ဒိုမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါရှင
်။ပေါ်ရှင်မြူရာကထုတ်လွှင့်နေတဲ့ VOA သတင်းတွေကိုသတိရှိနေနားဆင်ရတာဖြစ်ပါလား။မြန်မာနိုင်ငံမှာ Reuters သတင်းတော့ဝါလုံးနဲ့ကျော်စုတို့ပြန်လွတ်လာတာနဲ့ပတ်သက်ပြီး American ပြည်ထောင်စု Florida ပြည်နယ် Republican အထက်လွှတ်တော်မှ Marco Rubio ဒီမှာနေ့ကကြီးညာချက်သဆောင်ထုတ်ပြန်ကြေညာလိုက်ပါတယ်။ကမ္ဘာသတင်းလူလခွင့်နေ့အလွန်မှာ writer သတင်းထောက်တွေဖြစ်ကြတဲ့ဝါလုံးကျော်စုတို့မြန်မာအကြီးအကဲကလွတ်မြောက်လာတဲ့အတွက်လွန်စွာဝန်းရောက်ကြောင်းသူတို့ဟာမြန်မာနိုင်ငံကရိုဟင်ဂျာတွေပေါ်စစ်တပ်ရဲ့ရက်စက်ကျူးလွန်တဲ့ဖြစ်ရပ်ကိုသတင်းယူဖို့လုပ်နေလို့မတရားထောင်ချခဲ့ရတာဖြစ်ကြောင်းအစိုးရတွေရဲ့တာဝန်ရှိမှုပွင့်လင်းမြင်သာမှုဖော်ထုတ်ရမှာသတင်းလူလခွင့်ဟာခရားကြတယ်ဆိုတာဒီဖြစ်ရပ်ကဖော်ပြနေကြောင်းလည်းရေးသားထားပါတယ်ဒါပြင်မြန်မာနိုင်ငံအချင်းကျက်နေတဲ့တခြားသတင်းသမားတွေကလှုပ်ပေးဖို့တောင်းဆိုထားပြီးသတင်းလွတ်လပ်ခွင့်ဘာသာရေးလွတ်လပ်ခွင့်နဲ့တရားဥပဒေစိုးမိုးရေးတို့ဟာဒီမိုကရေစီရဲ့အခြေခံမူတွေဖြစ်တဲ့မြန်မာနိုင်ငံမှာတည်ငြိမ်ကျယ်ဝသောဒီမိုကရေစီအစဉ်ကူးပြောင်းရေးကိုအမေရိကန်ပြည်ထောင်စုကဆက်လက်လှုပ်ဆောင်သွားမယ်လို့လည်းဖော်ပြထားပါတယ်။အထက်လွှတ်တော်အမတ်ရူဘီယိုဟာဝါလုံးနဲ့ကျော်စုတို့လွတ်မြောက်ရေးအတွက်စင်ဆက်မပြတ်တက်တက်ကြွကြပါဝင်ကြိုးပမ်းခဲ့တဲ့သူလည်းဖြစ်ပါတယ်။
ဒီမန်ဘင်္ဂလားဒေ့ရှ်လေကြောင်းခီးတဲ့ရင်ဟာဗုဒ္ဓဖူးနေညနေ6နာရီခွဲလောက်ကရန်ကုန်ပြည်ပဆိုင်လေစိတ်ကိုဆင့်သက်ဖို့စ조사ဆင်မှာဆိုးရတဲ့ရာသီဥတုကြောင့်လင်းပြေးလမ်းမကနေချော်သွားတဲ့အတွက်လူ18ဦးနဲ့မနေ့ဒဏ်ရာရတယ်လို့တာဝန်ခံအရာရှိတွေကပြောပါတယ်ခီးတဲ့29ဦးနဲ့လင်းမှုတန်း4ဦးလိုက်ပါလာတဲ့ S2AQ AGQ Bombarder Dash Q400 အမျိုးစားလေယာဉ်ဟာမိုးရွာပြီးလေတင်းတိုက်ခတ်ချိန်မှာလေစိတ်ကိုဆင်းသက်ခဲ့ရတာဖြစ်ကြောင်းမြန်မာနိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်သံမကြီးမန်ဂျူရောကာမန်ခန်း6ရီကပြောပါတယ်။ BG060 လေယာဉ်ခီးစင်မှာလိုက်ပါလာသူတွေကအနည်းဆုံးအမျိုးသမီး9ဦးနဲ့အမျိုးသား12ဦးဒဏ်ရာရပြီမဲ့ဒဏ်ရာသိမ်းမပြင်းထန်ကြောင်းနဲ့သူတို့ကိုညနေ9နာရီလောက်မှာမြောက်ကလာဆေးုံတင်ထားတယ်လို့သတင်းတွေမှာဖော်ပြပါတယ်။ခီးဒယ်ရီတဲမှာဘင်္ဂလားဒေ့ရှ်မြန်မာတရုတ်ကနေဒါအိန္ဒိယပြင်သစ်နဲ့ဆွစ်ဇာလန်နိုင်ငံသားတွေပါဝင်တယ်လို့ဗီမန်လေကြောင်းအထွေထွေမန်နေဂျာကပြောပါတယ်။လေဟန်ပြင်းလန့်မော်ဆင့်သက်စင်မှာရုတ်တရက်ခုန်တက်သွားပြီးအောက်ကိုပြန်ချကြောင်းနဲ့အခုလိုဖြစ်တာလေရင်ဖြတ်ပြီးတော့တိုက်ခတ်တာကြောင့်ဖြစ်ပြီးလေဟန်ဆင့်သက်စင်မှာရာသီဥတုဆိုးရတဲ့အတွက်အရှိဘိန်ပြတ်ထွက်သွားခဲ့တယ်လို့တာမကြီးကပြောပါတယ်။လေရင်ဥပိုင်းနဲ့အတောင်ပိုင်းနှစ်ဖက်စလုံးနဲ့ပျက်စီးသွားတယ်လို့လေစိတ်အရာရှိသူကပြောပါတယ်။ရန်ကုန်နဲ့ဘင်္ဂလားဒေ့ရှ်မြို့တော်ဒက္ကာကိုဒီလေချောင်းလိုင်းကတစ်ပတ်လေးရက်အပြည့်ဆွဲပါတယ်။ရန်ကုန်လေစိတ်ကတော့မိုးတိထန်တဲ့အတွက်လေချောင်းပြည့်ဆွဲမှုတွေခိတ္တရက်ဆိုင်ကြောင်းနဲ့အချိန်နှီးထပ်မံကြေညာမှာဖြစ်ကြောင်းပြောပါတယ်။နောက်လာမယ့်အခြားလေချောင်းခီးစင်တွေအတွက်နေပြည်တော်လေစိတ်ဆင့်သက်ဖို့စီစဉ်ပါတယ်မြန်မာနိုင်ငံမှာအရက်ဖက်လေချောင်းမတော်တဆဖြစ်မှုသိရှားပြီးမှစစ်လေရင်ပြည့်ကြမှုကတော့အဖြစ်များပါတယ
် HIV ကူးစက်ပြန့်နှံ့မှုတိုက်ဖျက်ရေးဆိုင်ရာကုလသမဂ္ဂဌာနတစ်ခုဖြစ်တဲ့ UNAIDS အဖွဲ့ရဲ့အကြီးအကဲဟာဌာနတွင်လိင်ပိုင်းဆိုင်ရာစော်ကားမှုတိုင်ကြားချက်တွေနဲ့မှတ်ရင်းရင်းတိုင်တွယ်ခဲ့တယ်လို့ဆိုဆွဲခံရပြီးတဲ့နောက်ယာတုကချက်ချင်းနှုတ်ထွက်သွားပါတယ် MichelCDB ဟာသူဇာတိမာလီနိုင်ငံရဲ့ကျန်းမာရေးဝန်ကြီးဖြစ်ချက်ချင်းတာဝန်ယူမှဖြစ်ပြီးသူနှုတ်ထွက်သွားတဲ့ UNH အကြီးအကဲနေရာမှာသူ့လက်ထောက်ဆွီဒင်နိုင်ငံကဂူနီလာဂရီရှင်နဲ့ယာယီအစားထိုးထားမယ်လို့ UNH ကကြေညာပါတယ်။ ဌာနရင်းလိမ္မာဆိုင်ရာစော်ကားမှုတွေနဲ့ဂျနီဗာမြို့ထရာကျုံမှာတခြားအမှမအရင်းကိစ္စတွေရှိနေတယ်လို့ဆွဆွဲခံထားရတဲ့ UNH အဖွဲ့ဟာ2030ပြည့်အရောက်မှာ EIDS ရောဂါပြန့်နှံ့မှုကိုအဆုံးသတ်ဖို့အလေးထားဆောင်ရွက်နေတဲ့အဖွဲ့ဖြစ်ပါတယ်UNH ဝန်ထမ်းအမျိုးသမီးတူကလိမ္မာဆိုင်ရာစော်ကားမှုခံရတယ်ဆိုလို့လူသိချင်ကြပြောကြပြီးတဲ့နောက်မှာအခုလိုနှုတ်ထွက်ဖို့ကိစ္စဖြစ်လာတာပါအဲ့ဒီအဖွဲ့ကအလွဲသွန်းစားမှုတွေရှိနေဆိုတဲ့ကိစ္စကြောင့်အဓိကအလှူရှင်ဖြစ်တဲ့အမေရိကန်အစိုးရကလည်းစိုးရိမ်ပူပန်ကြောင်းဖော်ပြထားပါတယ
်အမေရိကန်ရဲ့ထောက်ပံ့ပေးထားတဲ့နိုင်ငံတကာကယ်ဆယ်ကူညီအဖွဲ့ဖြစ်တဲ့ Counterpart International အဖွဲ့ကိုဗိုလ်တပ်ကြီးကတာလီဘန်တွေကကားဘုံဖောက်ခွဲပြီးတနက်နေ့တိုက်ခိုက်ခဲ့တဲ့အတွက်ရဲအဆောင်တူအပါအဝင်အနည်းဆုံး5ဦးသေဆုံးပြီး24ဦးဒဏ်ရာရခဲ့တယ်လို့အောက်ခံအရာရှိတွေကပြောပါတယ်
ကြာတာပြင်းနေမနဲ့ပိုင်းထိတ်တန့်ရောက်တဲ့တွေကိုဥကြုံစန္ဒာနဲ့ဒေါခင်မျိုးသက်တို့ပြောပြခဲ့တာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ် Writer သတင်းတော်နှစ်ဦးကိုသမရလူငင်းချမ်းသာခွင့်နဲ့လှုပ်ပေးလိုက်ပြီးမြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်နဲ့ဒီမိုကရေစီအရေးဟာအလွန်ကိုစိုးရိမ်စရာကောင်းတဲ့အခြေအနေရှိနေတဲ့အကြောင်းကုလသမဂ္ဂဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်တွေကဗဟုသုနေ့ကသတိပေးပြောကြားလိုက်ပါတယ်နိုင်ငံတကာဖိအားကြောင့် Writer သတင်းတော်နှစ်ဦးလွတ်လာတာဖြစ်ပြီးမြန်မာနိုင်ငံမှာသတင်းသမားတွေလူခွင့်ရေးလှုပ်ရှားသူတွေကိုအစိုးရနဲ့စစ်တပ်ကတရားစွဲဖမ်းဆီးနေစေဖြစ်ကြောင်း HRW လူခွင့်ရေးအဖွဲ့ကလည်း VOA ကိုပြောပါတယ်မတ်အင်ဂျင်နိုင်ငံအပြည့်အစုံကိုဆက်လက်တင်ဆက်ပေးပါမယ်ရှင်မေလ9ရက်နေ့ကသမရရဲ့လူငင်းချမ်းသာခွင့်နဲ့ Writer သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့လွတ်မြောက်လာတာကိုကြိုဆိုပေးမယ်သူတို့နှစ်ဦးပြစ်မှုကျူးလွန်ကြောင်းတရားရုံးရဲ့စီရင်ချက်ဟာပြက်ပြယ်မသွားတဲ့အတွက်နိုင်ငံရဲ့တရားစီရင်ရေးကဏ္ဍတက်မှတ်မှုမရှိသေးတဲ့အခြေအနေကိုစိုးရိမ်မကင်းဖြစ်မိကြောင်းကုလသမဂ္ဂဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်တွေကမေလ10ရက်နေ့ကထုတ်ပြန်ကြေညာခဲ့ပါတယ်။2019ခုနှစ်ကရခိုင်ပြည်နယ်မြောက်ပိုင်းအင်းဒီရွာမှာရိုဟင်ဂျာအမျိုးသားတွေနဲ့ယောက်ျားလေးတွေအစုလိုက်ပြုံလိုက်တပ်ဖြတ်ခံရမှုကိုကိုဝါလုံးနဲ့ကိုကျော်စိုးတို့စုံစမ်းဖော်ထုတ်သတင်းလိုက်နေစဉ်အာဏာပိုင်တွေကဖမ်းဆီးခဲ့ပြီး1923ခုနှစ်ကပြဋ္ဌာန်းခဲ့တဲ့အစိုးရလျှို့ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့ထောင်ဒဏ်9နှစ်စီချမှတ်ခဲ့တာဖြစ်ပါတယ်။အခုလိုသူတို့နှစ်ဦးလွတ်လာပြီးမိသားစုနဲ့အတူပြန်လည်စုံစည်းခွင့်ရတာကြံရှိနေတဲ့ထောင်ဒဏ်နှစ်သက်တမ်းကိုဆက်လက်ကြားခံဖို့မလိုတော့တာစရာရီဟာကောင်းတဲ့သတင်းဖြစ်ပေမဲ့သူတို့ကိုအစိုးရလျှို့ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့ပြစ်ဒဏ်ချမှတ်မှုကိုတရားရုံးကရုတ်သိမ်းခြင်းမရှိသေးတယ်လို့အစကတည်းကသူတို့ကိုတရားစွဲဖို့မတင်ဘူးလို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီးလီနဲ့ကုလသမဂ္ဂလွတ်လပ်စွာပြောဆိုထုတ်ဖော်ခွင့်ဆိုင်ရာအထူးကိုယ်စားလှယ်ဒေးဗစ်ကေရိုရဲ့ပူးတွဲကြေညာချက်မှာဖော်ပြထားပါတယ်။အလားတူနယူးယောက်ခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကလည်းသူတို့နှစ်ဦးလွတ်မြောက်လာတာကိုကြိုဆိုပေမဲ့ဒါဟာနိုင်ငံတကာဖိအားကြောင့်သာဖြစ်ပြီးသတင်းလွတ်လပ်ခွင့်အခြေအနေဟာမြန်မာနိုင်ငံမှာအလွန်ဆိုးရွားနေကြောင်း HRW အာရှရေးရာတာဝန်ခံ Brad Adams က VOA ကိုပြောပါတယ်။
It's very clear that Aung San Suu Kyi and the NLD know that they were only doing their jobs as journalists, yet they still allowed them to
Right, that didn't know. သူတို့တည်င်းအလုပ်ကိုသူတို့လုပ်တယ်ဆိုတာတောင်ဆန်းစုကြည်နဲ့ NLD အစိုးရတိကျအောင်အလုံးထင်ရှားပါတယ်။ဒါပေမဲ့သူတို့နှစ်ဦးဖမ်းဆီးပြီးရက်ပေါင်း900ကျော်ထောင်ထဲမှာထိန်းသိမ်းခဲ့တာပါ။သူတို့နှစ်ဦးလွတ်ပေးလိုက်တဲ့အတွက်ကဘာတဝန်းကလူတော်များများကနေတည်င်းလွတ်လပ်ခွင့်အတွက်အခြေအနေကောင်းပြီလားလို့အစိုးရပိုင်းကမေးခွန်းထုတ်ခဲ့ကြပါတယ်။ကမကောင်းစွာပဲမဟုတ်ဘူးလို့ပဲဖြေရမှာပါ။
တိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်ကသတင်းတွေကိုရေးသားခဲ့တဲ့အေယာဝတီနဲ့အခြားသတင်းဌာနတွေနောက်စစ်တပ်ကိုဝေဖန်သူတွေကိုတရားစွဲထားတဲ့အခြေအနေတွေကိုလည်းသူတို့စောင့်ကြည့်နေကြောင်း Brad Adams ကအခုလိုပြောပါတယ
် This is a sign that international pressure worked that finally the government and the military agreed that they didn't want to have to keep answering questions about the Reuters
ဒီလိုလှုပ်ပေးလိုက်တာနိုင်ငံတကာရဲ့ PR ထိရောက်ခဲ့တယ်ဆိုတဲ့လက္ခဏာပါနောက်ဆုံးမှာအစိုးရရောစစ်တပ်ကပါWriter သတင်းထောက်တင်နဲ့ပတ်သက်လို့အမြဲတုံ့ပြန်ပြောဆိုနေရတဲ့အဖြစ်မျိုးမလိုလားတော့ဘူးဆိုတဲ့အခြေအနေကိုသဘောတူခဲ့ကြလို့ဖြစ်ပါတယ်။ဒါပေမဲ့အခြားသတင်းသမားအမြောက်အများဟာသူတို့သတင်းအလုပ်ကိုသူတို့လုပ်နေတယ်ဆိုပေမဲ့ထောင်ဒဏ်ပြစ်မှုကျူးလွန်မှုစွဲချက်စတာတွေနဲ့ရင်ဆိုင်နေရပါတယ်။အရာဝတီအပါအဝင်တခြားသတင်းဌာနတွေသတင်းသမားတဦးချင်းစီအလိုက်တရားစွဲခံနေရပါတယ်။တချို့ကိုစစ်တပ်ကတရားစွဲထားသလိုတချို့ကို NLD ပါတီအဖွဲ့ဝင်တွေကတောင်တရားစွဲထားတာရှိပါတယ်။Facebook မှာဝေဖန်ပြောဆိုခဲ့တဲ့အတွက်လူတွေကိုဖမ်းဆီးတရားစွဲရမျိုးလည်းတွေ့ရပါတယ်။နောက်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့မလိုလားတဲ့စစ်တပ်ကိုဝေဖန်ပြောဆိုလို့ဖမ်းဆီးထိန်းသိမ်းထားတဲ့ဖြစ်ရပ်တွေအပေါ်ကျွန်တော်တို့အံ့အားသင့်မိပါတယ်။
မနေ့ကထုတ်ပြန်တဲ့ရန်ဟင်းလီနဲ့ဒေးဗစ်ခေရိုးရဲ့ပူးတွဲကြေညာချက်မှာရခိုင်ပြည်နယ်မှာလက်ရှိဖြစ်နေတဲ့ AA ရခိုင်လက်နက်ကိုင်တပ်ဖွဲ့နဲ့မြန်မာစစ်တပ်ကြားပဋိပက္ခတွေအကြောင်းသတင်းရေးသားမှုနဲ့ပတ်သက်လို့ ARD RFV လွတ်လပ်တဲ့အာရှအတန်းနဲ့ DMG ရခိုင်သတင်းဌာနကအယ်ဒီတာတွေကိုစစ်တပ်ကနေမကြာသေးခင်ကတရားစွဲထားတဲ့အခြေအနေကိုလည်းထောက်ပြထားပါတယ်။အခုလိုမျိုးရခိုင်ပြည်နယ်ကအခြေအနေတွေကိုသတင်းရေးသားမှုအပေါ်တရားစွဲတာရခိုင်မှာကြန့်ရှိနေတဲ့ရိုဟင်ဂျာအတိုင်းဝိုင်းအပါအဝင်အရက်သားတွေပေါ်လူခွင့်ရေးချိုးဖောက်တဲ့ပြစ်မှုကျူးလွန်မှုသတင်းတွေရေးသားဖော်ထုတ်ဖို့ကန့်သက်ပိတ်ပင်တာစတဲ့အခြေအနေတွေကိုလည်းကုလထူးကိုယ်စားလှယ်တွေကဝေဖန်ပြောဆိုခဲ့ပါတယ်။ဒါအပြင်လွတ်လပ်တဲ့တရားစီရင်မှုနဲ့လူခွင့်ရေးကိုလေးစားတဲ့ဒီမိုကရေစီစနစ်ကိုအစိုးရကအကောင်အထည်ဖော်ဆောင်ဖို့တနိုင်ငံခိုင်မာမှုရှိမရှိကိုအရင်ကတည်းကစိုးရိမ်မှုတွေရှိခဲ့တယ်ဆိုတာသူတို့အနေနဲ့ထောက်ပြခဲ့ကြောင်းလဲဆိုပါတယ်။ဒါကြောင့်စစ်မှန်တဲ့ဒီမိုကရေစီဖော်ဆောင်ရေးနဲ့ဖိနှိပ်ချုပ်ချယ်မှုတွေပြောင်းပြန်လှန့်ပြစ်ရေးအတွက်လိုအပ်တဲ့ပြုပြင်ပြောင်းလဲမှုတွေကိုဆောင်ရွက်ဖို့မြန်မာအစိုးရကိုထပ်မံတိုက်တွန်းကြောင်းပူးတွဲကြေညာချက်မှာဖော်ပြထားပါတယ်ရှင်။
မင်းအင်ဂျင်နိုင်ပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုပဲထုတ်လွှင့်ပေးပါဦးမယ်။ကုလသမဂ္ဂအရေးပေါ်ကူညီကယ်ဆယ်ရေးဆိုင်ရာဒုတိယညှိနှိုင်းရေးမှူးလည်းဖြစ်လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်လည်းဖြစ်တဲ့အဆူလာမူလာရဲ့သတင်းတပတ်ကြာမြန်မာနိုင်ငံခရီးစဉ်ကိုဒီကနေ့မေလ9ရက်နေ့မှာစတင်မှာဖြစ်ပါတယ်။ဒီခရီးစဉ်အတွင်းမြန်မာနိုင်ငံအတွင်းပဋိပက္ခဖြစ်ပွားရာဒေသတွေကအကူအညီလိုအပ်နေသူတွေစီကိုတွားရောက်ကူညီနိုင်ဖို့နည်းလမ်းတွေရှာမှာဖြစ်ကြောင်းကုလသမဂ္ဂကပြောပါတယ်။ပြည်စုံကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်ရှင်။
ကုလသမဂ္ဂအရေးပေါ်ကူညီကယ်ဆယ်ရေးဆိုင်ရာဒုတိယညှိနှိုင်းရေးမှူးအာဆူလာမူလာဟာအင်ဒိုနီးရှားနိုင်ငံမှာကျင်းပတဲ့သရုပ်ထအကြိမ်မြောက်အာဆီယံနဲ့ကုလသမဂ္ဂဝန်ကြီးများအဆင့်နှစ်ပတ်လည်အစည်းအဝေးကိုတက်ရောက်ခဲ့ပြီးကျတဲ့ပရင်းနေမှာတော့မြန်မာနိုင်ငံကိုတွားရောက်မှာဖြစ်ကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ရဲ့လက်ထောက်ပြောခွင့်ရာဖာရင်ဟက်ကဗိုလ်တဖူးနဲ့နယူးယောက်သတင်းစာရှင်းလင်းပွဲမှာပြောပါတယ်
Then from tomorrow to the 15th of May, Ms. Mueller will be in Myanmar to see firsthand the humanitarian situation in Rakhine. Mr. Mueller,
မနက်ကမေလ9ရက်နေ့ကမေလ15ရက်နေ့ထိမြန်မာနိုင်ငံကိုတွားရောက်မှာဖြစ်ပြီးရခိုင်ကချင်နဲ့ရှမ်းပြည်နယ်တွေကလူသားချင်းစာနာမှုဆိုင်ရာအခြေအနေတွေကိုကိုယ်တိုင်ကြည့်ရှုလေ့လာမှာဖြစ်တယ်လို့ပြည်ပကရဲ့တရားမှုတွေကိုလေ့လာမှာဖြစ်ပါတယ်
။ Ms. Asula Mueller ရဲ့အခုခေတ်အတွင်းလူသားချင်းစာနာမှုဆိုင်ရာအကူအညီလိုအပ်နေသူတွေအစိုးရထိပ်တန်းတာဝန်ရှိသူတွေလူသားချင်းစာနာမှုဆိုင်ရာအကူအညီပေးနေတဲ့မိဖက်အဖွဲ့တွေနဲ့တွေ့ဆုံဖို့ရှိတယ်လို့ကချင်ပြည်နယ်နဲ့ရခိုင်ပြည်နယ်တွေမှာရှိတဲ့စစ်ရှောင်စခန်းတွေကိုလည်းတွားရောက်ဖို့ရှိနေတာပါလက်ရှိမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေတပ်ဖွဲ့တို့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေအတွင်းတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေတဲ့အပြင်ရှမ်းပြည်နယ်မြောက်ပိုင်းမှာလည်းတိုင်းဒေသလက်နက်ကိုင်အဖွဲ့တချို့ကြားမကြသေးခင်ကပဲတိုက်ပွဲတွေဖြစ်ပွားခဲ့တာပါမြန်မာစစ်တပ်ဖက်ကမနေ့ကဒီဇင်ဘာ27ရက်မှာလေးလာတာတစ်ဖက်တည်းအပြည့်အကျညာခဲ့ပြီးတိုင်းဒေသနဲ့ကိုင်းတပ်ဖွဲ့တချို့နဲ့ဆွေးနွေးမှုတွေလုပ်ခဲ့ပေမဲ့မအောင်မြင်ခဲ့တဲ့နောက်ဧပြီလကုန်မှာတော့ကချင်နဲ့ရှမ်းပြည်နယ်ကစစ်တိုင်းဌာနချုပ်နယ်မြေ5ခုအတွက်ငင်းချမ်းရေးစာချုပ်ကာလကိုဇွန်လကုန်ထိနှစ်လထပ်မံပြီးတိုးမြှင့်ထားတာပါဒါပေမဲ့ရခိုင်နဲ့ကိုင်းအေအေတပ်ဖွဲ့တွေတော့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အတွက်ဒေသရင်းစစ်ဆောင်ဒုက္ခသည်တွေကတိုးလာနေတာဖြစ်ပါတယ်အခုလိုမြန်မာနိုင်ငံတွင်လက်ရှိဖြစ်ပွားနေတဲ့ပဋိပက္ခတွေကြောင့်ကြုံလာရတဲ့တည်ရောက်မှုတွေကိုလေ့လာပြီးအိုးရင်ဆန့်ခွာခဲ့ရသူတွေနဲ့အန်ဒီကျုံနိုင်တဲ့သူတွေအတွက်ရေရှည်ဘလို့အကူအညီတွေပေးနိုင်မယ်ဆိုတဲ့ကိစ္စတွေကို Miss Mula ကသက်ဆိုင်သူတွေနဲ့ဆွေးနွေးမှာဖြစ်ကြောင်း Fahrenheit ကပြောပါတယ
် In her meetings with senior government officials, people affected by crises and aid partners, she will
Miss Mula ဟာဆွေးရအကြီးတဲ့အရာရှိကြီးတွေတိုက်ပွဲဖြစ်ပွားရဒေသတွေကဒေသခံတွေနဲ့ကိုကြီးကယ်ဆယ်ရေးအဖွဲ့တွေနဲ့တွေ့ဆုံတဲ့အခါမှာလူသားချင်းစာနာမှုအကူအညီတွေပေးရတိုးတက်မှုရအောင်ဘယ်လိုလုပ်နိုင်မလဲဆိုတာကိုဆွေးနွေးမှာဖြစ်ပါတယ်
။တိုက်ပွဲတွေဖြစ်ပွားနေတဲ့နေရာကထွက်ပြေးကြတဲ့ဒေသခံတွေစီကိုတောရောက်အကူအညီပေးရတဲ့မြန်မာအစိုးရကကယ်ဆယ်ရေးအဖွဲ့တွေကိုပံ့ပိုးပေးခြင်းနဲ့ဆန္ဒရှိတာကိုကုလသမဂ္ဂကတည်ထားတဲ့အတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီပေးတဲ့နေရာမှာတိုးတက်မှုရှိစေဖို့အပြင်မြန်မာနိုင်ငံတွင်ဖွံ့ဖြိုးရေးလုပ်ငန်းတွေမှာဘလုံးနည်းနဲ့ပူးပေါင်းဆောင်ရွက်မယ်ဆိုတာတွေကိုလည်းဆွေးနွေးမယ်လို့ပြောပါတယ်။လက်ရှိအခြေအနေအရမြန်မာနိုင်ငံတည်းကအကူအညီလိုအပ်နေတဲ့ဒုက္ခသည်တွေစီတော့ရောက်အကူအညီပေးရမှာအခက်အခဲတွေအများအပြားရှိနေကြောင်းနဲ့ဒီအတွက်နှီးလန့်ရှာရမယ်လို့လည်းပြောပါတယ
်။ Also on Myanmar, our humanitarian colleagues say that a complex system of restrictions and requirements for travel authorization.
လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂရုံးရပြောကြားချက်အရအကူအညီကယ်ဆယ်ရေးလူသားတွေအတွက်ကန့်သတ်မှုစနစ်ဟာရှုပ်ထွေးပြီးခီးသွားဖို့ခွင့်ပြုမိန်လိုအပ်တာကြောင့်ရခိုင်ပြည်နယ်ကဒေသအများအပြားအထူးသဖြင့်မြောက်ပိုင်းကိုတွားရောက်ဖို့တိတ်ခက်ခဲသလိုကြိုတင်ခံမှန်းလို့လည်းမရနိုင်ဘူးလို့သိရပါဗျ။
အဲ့ဒီဒေသတွေမှာအကြမ်းဖက်မှုတွေကြောင့်လုံခြုံရေးစိုးရိမ်ရတယ်ဆိုတာကုလသမဂ္ဂကတည်ထားပေမဲ့အသက်ပြေးကြုံနေရတဲ့အကူအညီလိုအပ်သူတွေစီတွားရောက်ကူညီဖို့နည်းလမ်းတွေရှိနိုင်မှာဖြစ်တယ်လို့ရှားရမှာလည်းဖြစ်ပါတယ
်အခုလိုအခက်အခဲတွေကြားကပဲလူသားချင်းစာနာမှုကျေစေလူသားတွေကရခိုင်ပြည်နယ်ကဒုက္ခသည်စခန်းတွေမှာရှိတဲ့လူပေါင်း33,000နီးပါးအတွက်အကူအညီတွေပေးဖို့ခဲ့တယ်လို့လည်းပြောပါတယ်။အခုခီးစံဟာလူသားချင်းစာနာမှုဆိုင်ရာလက်ထောက်အတွင်းမှုချုပ် Miss Muller ရဲ့ဒုတိယအကြိမ်မြန်မာနိုင်ငံခီးစံဖြစ်ပါတယ်။ပထမအကြိမ်ဖြစ်6ရက်တာမြန်မာနိုင်ငံခီးစံကိုမနစ်ကဧပြီလမှာလာရောက်ခဲ့တာဖြစ်ပြီးရခိုင်ပြည်နယ်မောင်တော်နယ်ဒုက္ခသည်စခန်းတချို့ကိုတွားရောက်ခဲ့တယ်လို့ကချင်ပြည်နယ်ကပြည်ရင်းအိုးအိမ်ရွှေပြောင်းဝါဒူရီစခန်းကိုပါတွားရောက်ခဲ့တာဖြစ်ပြီးမြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီပေးနိုင်ရင်အခြေအနေတွေဟာ2018ကစပြီးတော့တိတိတသာဆိုးဝါးလာတယ်လို့ခီးစံပြီးမှဝေဖန်ခဲ့တာဖြစ်ပါတယ
်။သောတာရှင်များရှင်ရခိုင်ပြည်နယ်မှာလက်နက်ကင်ပဋိပက္ခတွေကြီးထွားလာနေတာနဲ့အညာအရက်သားတွေခြိခိုက်တိတိတာတွေဖမ်းဆီးဆစ်ဆေးခံရတာတွေကြုံနေရပါတယ်။လက်နက်ကင်ပဋိပက္ခတွေကြားအရက်သားတွေမျိုးစားပင်ဖြစ်နေရတာအတိကဘသူတွေမှာစာဝန်ရှိပါတယ်ထိခိုက်သေးခြင်းမှုတွေကိုရှောင်ရှားနိုင်ဖို့နဲ့ထိခိုက်နစ်နာခဲ့ရသူတွေအတွက်တရားမျှတမှုရနိုင်ဖို့ဘာတွေလုပ်ပြင်တယ်လဲဘာတွေလုပ်နိုင်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညတရားရည်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမင်းများလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-2-3-1-5-5-5 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံ file နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းလေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။ VOA တိုင်းလေးလိုက်အစီအစဉ်တွေကိုအပတ်စဉ်အင်္ဂါနေ့စနေနေ့တွေမှာတင်ဆက်ပေးနေပါတယ်။နာမည်စနေညတိုင်းလေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့အတွက်ထပ်မံဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့နားဆင်ရမယ့်သတင်းမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေဟာမြေပြူရာနဲ့ရေကြီးတဲ့ဒဏ်တွေကိုခံနိုင်ရည်မရှိဘူးလို့ကုလသမဂ္ဂအကူအညီပေးလှုပ်သားတွေကပြောပါတယ်။လက်ရှိမှာဆိုက်ကလုန်းမုန်တိုင်းရာသီရောက်နေတယ်လို့နောက်လာကစပြီးမုတ်တုံရာသီတွေဝင်တော့မှလည်းဖြစ်ပါတယ်။ရေတိုက်စားတာနဲ့တခြားပြဿနာတွေကိုအကူအညီပေးလှုပ်သားတွေကထောက်ပြကြတာပါ။ Cox's စကားကနေ VUE သတင်းတော့ Dave Gornibon ပေးပို့ထားတဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင်။
So it's just a matter of putting like a tarpaulin or a sandbag.
ဒုက္ခသည်စခန်းတွေရဲ့အိမ်ဟာအန်ဒရယ်ရှိနေတယ်ဆိုတော့ဒုက္ခသည်ဆိုင်ရာကုလသမဂ္ဂအေဂျင်စီ UNHCR ကမရီနာဒရက်စ်ဘာကအင်ရှင်မျိုးသားကိုရှင်းပြနေတာပါ။အဲ့ဒီအိမ်ဟာရေတိုက်စားတာကြောင့်တဖြည်းဖြည်းပြိုကျနေတဲ့ကုန်းပေါ်မှာစောက်ထားပြီးနောက်ဆုံးမှပြိုကျသွားနိုင်ပါတယ်။ဒါဟာရိုဟင်ဂျာဒုက္ခသည်စခန်းတွေမှာကြုံတွေ့နေကြအခြေအနေတစ်ရပ်ပါ။ဆိုင်ကလုန်းရာသီစတင်နေပြီးအဲ့ဒီနောက်မုတ်တုံရာသီရောက်လာတဲ့အမျှပြဿနာကပိုကြီးလာမယ်လို့ Marina Dressbar ကပြောပါတယ
် We have landslide risk and we have flooding risks. We also have wind and
ရေပြိုမဲ့ရေကြီးမဲ့အန္တရာယ်တွေရှိနေပါတယ်။စခန်းတွေမှာလေပြင်းတိုက်ပြီးမုန်တိုင်းကျမဲ့အန္တရာယ်လည်းရှိနေပါတယ်။ဒါကြောင့်နေထိုင်သူတွေအနေနဲ့အန္တရာယ်တွေကိုသတိပြုမိပြီးတော့ကြားရောက်လာမဲ့ဘေးသက်သာအောင်ဘယ်လိုလုပ်နိုင်မလဲဆိုတာပြောပြနေရပါတယ်
။ဒီကိစ္စမျိုးနဲ့မှာဆက်ဆင်ရေးတွေကြောင့်2012ခုနှစ်ဩဂုတ်လကတည်းကဆိုရင်ရိုဟင်ဂျာမွတ်စလင်9000ကျော်ဘင်္ဂလားဒေ့ရှ်တောင်ပိုင်းကိုထွက်ပြေးသွားကြပါတယ်။ဒါဟာလူမျိုးတုံးတုတ်တင်ရှင်းလင်းမှုရွေချက်ပါတယ်လို့ကုလသမဂ္ဂစုံစမ်းစစ်ဆေးသူတွေကပြောထားပြီးမြန်မာတာဝန်ရှိသူတွေကတော့မဟုတ်ကြောင်းညှင်းထားတယ်လို့လူဝင်ညာဆိုတဲ့အသုံးနှုန်းကိုလည်းလက်မခံပါဘူး။လူပြည့်ကျက်နေတဲ့စခန်းတွေမှာဒုက္ခသည်တွေနေကြရပြီးအဲဒီနေရာတွေဟာကြိုပြီးစစ်ဆင်ထားတဲ့နေရာတွေမဟုတ်ပါဘူး။အန်ဒရယ်ဖြစ်နိုင်တဲ့နောက်ခံအကြောင်းရင်းကြီးတစ်ခုကတော့လွန်ခဲ့တဲ့နှစ်နှစ်အထိကအဲဒီဒေသဟာတောအုပ်သက်သက်ပါ။ဒုက္ခသည်တွေအလုံးရင်းနဲ့ဝင်လာ၊တစ်ပင်တွေခုတ်ပြီးဝါးရဲတွေဆောက်ဖို့တောင်ကုန်းတွေကိုရှင်းပစ်ခဲ့ကြတာပါ။Marino Dressbar ကအခုလိုရှင်းပြပါတယ
်။ This was a rapid settlement and so we're coming in retroactively trying to retrofit drainage.
နေထိုင်မှုလုပ်တာကသိညာပါတယ်။ဒီတော့ထိခိုက်မှုကိုပြန်ကာမိစေဖို့နောက်ကျောင်းပြန်လုပ်နေရတာပါ။တောင်ဆောင်တွေတည်ငြိမ်စေဖို့နည်းလမ်းအမျိုးမျိုးနဲ့စူးစမ်းပြီးလုပ်နေပါတယ်။ချိုးစီစင်ထားတဲ့စခန်းသာဆိုအများကြီးကွာခြားနေမှာဖြစ်ပြီးတော့ပို့ပြီးတော့စနစ်တကျတည်ထားတာကိုတွေ့ရမှာပါ။အခုတော့ကျွန်မနောက်မှာမြင်ရတဲ့အတိုင်းစနစ်တကျတည်ထားတာမဟုတ်ပဲကျုံတလို့ဆောက်ထားတာပါ။
ဒုက္ခသည်တွေကတဲအိတ်တွေချနေကြသလိုပြက်နေတဲ့အိမ်နေရန်တွေနဲ့ခေါမိုးတွေကိုပြင်နေကြပါလိမ့်မယ်။လူအပီးတွေကစခန်းတွေထဲသွားပြီးအပြင်းမုန်တိုင်းဝင်လာမယ်ဆိုရင်မလုပ်ရမယ်ဆိုတာရှင်းပြထားတဲ့တရုတ်ဖော်ပုံနဲ့စာအုပ်တွေကိုဖတ်ပြပြီးဒုက္ခသည်တွေနားလည်အောင်ရှင်းပြကြပါတယ်။ဒုက္ခသည်တူဖြစ်တဲ့မိုဟာမက်အိုင်ဒရစ်ကသူနားလည်ထားတာကိုပြန်ပြောပြပါတယ်။
ဘယ်အရရှမ်းဘကဟတာဟွေဟဒွန်းဟွေဒဖာတမဟွေဒေ
လန်တုံးလက်ပြုတ်ပြီးဆိုရင်လေးပင်းတိုက်တော်မှဆိုတဲ့အဓိပ္ပာယ်ဖြစ်ပြီးတော့ဘေးကင်းတဲ့နေရာကိုရွှေ့ရမယ်အနည်းဆုံး3ရက်စာစားစရာအချောက်ချမ်းယူသွားရမယ်ဆိုတာနားလည်လာပါလေ
စခန်းတွေကိုတနည်းနည်းမှာဆိုင်ကလုံးမုံတိုင်းတိုက်လာနိုင်ခြင်းအတွက်လုံလောက်တဲ့ကြိုတင်ပြင်ဆင်မှုတွေမရှိဘူးဆိုတဲ့စိုးရင်ချက်တွေကရှိနေသေးပါစခန်းတွေဟာမြင်းနှိမ်ပိုင်းတွေမှာရှိနေကြတာကြောင့်အန်ဒရယ်ကြနိုင်ခြင်းပိုရှိနေတယ်လို့အကူအညီပေးလူသားတွေကပြောကြပါတယ်ခင်ဗျာ
ကိုချကျော်သိမ်းပါရှင်အခုကျမတို့ထုတ်လွှင့်ပေးနေတဲ့ရေဒီယိုစီစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းအခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်အခုဆက်ပြီးတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ခရိုင်အတွင်းမှာလူကုန်ကူးခံရတဲ့မြန်မာနိုင်ငံသား26ဦးကိုနှစ်ရက်ကြာပိတ်လောင်ထားတဲ့ချမ်းတချမ်းအတွင်းကနေဖမ်းမိခဲ့ပြီးသူတို့ကိုခေါ်လာတဲ့လူမှောင်ခိုအဖွဲ့နဲ့ချမ်းပိုင်ရှင်ကိုချင်းမိုင်ရဲတပ်ဖွဲ့ကရှောက်ဖွေမှုတွေလုပ်နေပါတယ်မအေးမှသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ခရိုင်စန်ဆိုင်မြို့နယ်အတွင်းကတစ်တီးချမ်းတချမ်းအတွင်းကခန်းငယ်တစ်ခုထဲမှာမြန်မာနိုင်ငံသား26ဦးဟာအပြင်ကနေတောခတ်ထားပြီးနှစ်ရက်ကြာပိတ်လောင်ခံထားရတာပါအဲ့ဒီနေရာကတော့လူမောင်ခိုသမားတွေရဲ့တထောင်သားနေရာဖြစ်တာကြောင့်ချင်းမိုင်လူဝမှုကြီးကြပ်ရေးတပ်ဖွဲ့ဝင်တွေနဲ့ရဲတပ်ဖွဲ့ဝင်တွေကမေလ9ရက်နေ့နေ့လယ်ပိုင်းကအဲ့ဒီနေရာကိုရှာဖွေတွေ့ရှိသွားခဲ့တာဖြစ်ပါတယ်။အထောက်ထားဆက်ရွက်ဆက်ရမ်းတွေကင်ဆောင်ထားခြင်းမရှိကြတဲ့မြန်မာနိုင်ငံသားအမျိုးသမီး15ဦးအမျိုးသား17ဦးဟာပိတ်လောင်ခံရတဲ့အခန်းထဲမှာပဲအပူချိန်ပြင်းတဲ့ရာသီဥတုကိုမခံနိုင်လို့တချို့ဟာမူးဝေအော့အန်ပြီးချွေးထွက်လွန်ပြီးမောပန်းနေကြတယ်ဆိုပြီးထိုင်းအနာပိုင်းတွေကဆိုပါတယ်မြန်မာနိုင်ငံသားတွေကိုထိုင်းမြန်မာနယ်စပ်မဲဆိုင်မြို့ကနေလူမောင်ခိုသမားတွေဟာကုန်တင်ကားတွေနဲ့ခေါ်လာခဲ့ကြတာဖြစ်တယ်ဆိုပြီးဖမ်းဆီးခံရတဲ့မြန်မာနိုင်ငံသားတွေကထွက်ဆိုခဲ့ပါတယ်အဲ့ဒီကနေတဆင့်ဗန်ကောက်မြို့အထိခေါ်ဆောင်သွားမှာဖြစ်ပြီးပိတ်လောင်ခံထားရတဲ့သူတွေဟာနောက်ထပ်လာခေါ်မဲ့လူမောင်ခိုသမားတွေကိုစောင့်နေကြတာဖြစ်တယ်လို့ဆိုပါတယ်လူကုန်ကူးမှုနဲ့ပတ်သက်ပြီးပညာပေးမှုတွေလုပ်နေတဲ့ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုသမားရေးရာနဲ့မှတ်တမ်းရေးရာတာဝန်ခံဦးမင်းဦးကတော့အခုလိုပြောပါတယ
်တိုင်းနိုင်ငံမှာရှိတဲ့လူတွေတော့သူတို့ရဲ့စေဝန်သားခြင်းနဲ့ပေါင်းသင်းနေရခြင်းအကျိုးအကြောင်းမျိုးကြားရတယ်ဟုတ်တဲ့အကြောင်းမဟုတ်တဲ့အကြောင်းပေါ့ဒီမှာအရှင်ပြည်ရဲ့လွတ်လပ်တဲ့နေရာတိုင်းစားတော့ရတယ်အဲ့ဒါတွေကိုပြန်ကြားတဲ့အခါကျတော့အားကျပြီးတော့ကတော့ပြောရဲဒီတောင်တန်းကိုပြညာအချိန်နဲ့လူကြီးအများစုကဒီဝဲလာကြတာပေါ့နော်လာတဲ့ခါမှာလည်းထိုင်းနိုင်ငံကဟိုပရိုဂရမ်ကျွန်တော်တို့ကြီးစက်နေတဲ့နယ်နိမိတ်ကအခြေရွေးဆိုတော့လေဒီတရားဝင်ခိုးဝင်မှုအတွက်အင်တန်လွယ်တယ်နောက်တစ်ခုအရေးကြီးတာကျတော့ကျွန်တော်တရားဝင်မှုကျတော့ဥမာ MOU စနစ်ကတော့ရှိရမရှိမှုအဲ့ဒါလုပ်ဖို့အတွက်ကြာအနာအချိန်ကြံ့ကြာမှုတွေရှိတယ်ငွေကြေးကုန်ကြမှုတွေရှိတယ်အဲ့ဒါတွေကကျွန်တော်ပြောတဲ့ဟိုဘယ်လိုပြောတရားဝင်သွားလာဖို့အတွက်အဟန့်အတားတွေဖြစ်တာပေါ့
ပိတ်လောက်ခံရတဲ့မြန်မာတွေနဲ့ပတ်သက်လို့ချင်းမိုင်နဝကဦးစည်းအရာရှိကိုမန်စုဖတ်ပြောဆိုသွားတာကတော့တရားမဝင်မြန်မာနိုင်ငံသားတွေကိုပိတ်လောက်ထားတဲ့ချမ်းပိုင်ရှင်နဲ့လူကုန်ကူးမှုတွေမှာပါဝင်ပတ်သက်နေတဲ့လူမောင်ခိုခိုင်းတွေကိုဆက်လက်ပေါ်ထုတ်အရေးယူသွားမှာဖြစ်တယ်ဆိုပြီးပြောဆိုသွားပါတယ်ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ခရိုင်ဟာမြန်မာနိုင်ငံသားတွေအများဆုံးလာရောက်လွတ်လပ်ကင်နေကြတဲ့ဒေသဖြစ်ပါတယ်။ချင်းမိုင်မြို့မှာတရားဝင်လာရောက်လွတ်လပ်ကင်နေကြတဲ့မြန်မာနိုင်ငံသားတွေဟာ2,000+ရှိနေတာပါ။ချင်းမိုင်ခရိုင်မှာတော့ရှမ်းပြည်နယ်ကနေလာကြတဲ့သူတွေအများဆုံးဖြစ်ပြီးအလွတ်လပ်နေကြတဲ့သူတွေဟာရှမ်းမျိုးနွယ်စုတွေများပါတယ်။ထိုင်းနိုင်ငံထဲမှာတော့မြန်မာရှေ့ပြောင်းလို့တမာ3,000ထက်မနည်းလာရောက်လွတ်လပ်ကင်နေကြတာဖြစ်ပါတယ်ရှင်။
မအေးမှတင်ပြပို့ထားတာပါ။ဒီကနေ့မနေ့ပိုင်းအတွက်ဒုတိယပိုင်းနိုင်ယူဝက်မှာတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာပြည်အကြောင်းကောက်နှုတ်ချက်အင်္ဂလိပ်စာသင်ကန်းစာနဲ့အပတ်စဉ်ကဏ္ဍတွေကဥကြောဇန်တာရဲ့မြန်မာရေးတုံ့တက်ချက်နဲ့သူယုံကြည်ရာအစီအစဉ်တွေကိုထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါရဲ့ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။
ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင်။VOA American တန်ရဲ့ကြာသပတေးနေ့မနက်ခင်းစီစဉ်တွေကိုမနက်9နာရီတိဆက်ပြီးတော့တင်ဆက်ပေးနေပါတယ်။ဒီစီစဉ်တွေကိုလက်ရှိနားဆင်နေရတဲ့လိုင်းဒိုမီတာ2440 51တို့အပြင်လိုင်းလက်မီတာ190ကနေထပ်မံပြီးတော့ထုတ်တိုးချဲ့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာယူဝဲအတွင်းကမ္ဘာမီဒီယာတွေကမြန်မာပြည်မနက်ခင်းအင်္ဂလိပ်စာသင်ကန်းစာနဲ့အတူသူယုံကြည်ရာကဏ္ဍကိုထုတ်လွှင့်မှာဖြစ်တယ်လို့ဦးကျော်စံတာရဲ့မြန်မာရေးသုံးသပ်ချက်မှာတော့
ဒီကဲဥပေလုံထုံးလုံဒီနေလဲဝါမင်းမျိုးဖြစ်နေတယ်ညာဦးမျိုးလည်းကြောင်းတောင်အမှုလို့
ရခိုင်ပြည်နယ်မှာတက်မတော်နဲ့အေးအေးတိုက်ပွဲအကြားဆင်းရဲဒုက္ခရောက်နေရတဲ့ပြည်သူတွေအကြောင်းနဲ့ဖက်သက်ပြီး ANP ပါတီဒုဥက္ကဋ္ဌလည်းဖြစ်တရားလွှတ်တော်ရှိနေလည်းဖြစ်တဲ့ဒေါ်အင်းနုစိန်နဲ့ဦးကျော်စံတာတို့ဆွေးနွေးသုံးသပ်တင်ပြထားတာကိုနှားဆင်ရပါမယ်အခုအရင်ဆုံးတော့သတင်းဆောင်မတစ်ပုဒ်ကိုထုတ်လွှင့်ပေးကြပါမယ်ဗြိတိန်တော်ဝင်မင်းသားဆက်ဆက်မျိုးသားဟယ်ရီနဲ့မျိုးသားကတော်အမေရိကန်သူမေဂန်မာကယ်တို့ရဲ့တားဥလေးကိုမေလ6ရက်တနင်္လာနေ့မနေ့9:26မိနစ်မှာမွေးဖွားခဲ့ပါတယ်။မွေးဖွားတဲ့နေရာကိုအတိအကျတော့ဖော်ပြထားခြင်းမရှိပါဘူး။မနေ့ဗုဒ္ဓဟူးနေ့မှာတော့တားတော်မင်းသားလေးကိုဝင်းစာနန်းတော်ကစိန့်ဂျော့ချ်ခမ်းမဆောင်မှာသတင်းတောက်တွေကိုပြသခဲ့ပါတယ်။ဒီကြောင့် VOA သတင်းတောက်ဆန်ဒရာလမဲသတင်းပေးပို့ထားတာကိုပြောပြပေးပါရစေရှင်။ဗြိတိန်နိုင်ငံတော်ဝင်မင်းသားဆက်ဆက်မျိုးသားဟယ်ရီနဲ့မျိုးသားကတော်အမေရိကန်သူမေဂန်မာကယ်တို့ရဲ့တားဥပဒေကိုမေလ6ရက်မနေ့9:26မိနစ်မှာမွေးဖွားခဲ့ပါတယ်။မွေးဖွားစဉ်ကကလေးငယ်ရဲ့အလေးချိန်က £3,000စာရှိပါတယ်။မနေ့ဗုဒ္ဓဟူးနေ့မှာတော့ဝင်းစာနန်းတော်ကစိန့်ဂျော့ချ်ခမ်းမဆောင်မှာမျိုးသားဟယ်ရီနဲ့မျိုးသားကတော်မေဂန်တို့ကစောင်ဖြူလေးနဲ့ထွေးပိုက်ထားတဲ့အိပ်ပျော်နေတဲ့ကလေးငယ်ကိုဂုဏ်ယူစွာနဲ့သတင်းတောက်တွေကိုပြသခဲ့ပါတယ်။တရင်တောက်တွေကမေဂန်ကိုမိခင်တယောက်ဖြစ်ရတဲ့ခံစားချက်ကိုမင်းမျက်နှာမှာမေဂန်ကအခုလိုပြောကြခဲ့ပါတယ
်။တောင်းတကသတိသိကောင်းပါတယ်။သူ့ကိုပြုစုဆောက်ရှောက်သွားဖို့ကိုအရန်စိတ်လှုပ်ရှားနေပါပြီ။တားတော်လေးကိုပိုင်ဆိုင်ရတာအရန်ကြည်နူးမိတယ်လို့လည်းမေဂန်ကပြောပါတယ်။တာဦးလေးမွေးဖွားလာတဲ့အပေါ်မှာလည်းမိဘနှစ်ပါးဖြစ်တဲ့ဟယ်ရီနဲ့မေဂန်တို့နှစ်ယောက်စလုံးအရန်ကိုပျော်ရွှင်နေကြတာကိုတွေ့ရပါတယ်။
တကယ်ကိုစိတ်ကြည်နူးစရာပါ။ယုံနောင်မယုံနိုင်ဘူး။ကဘာမှာအကောင်းဆုံးအမျိုးသားနှစ်ယောက်ကိုကျမရထားတာပါ။ကျမအရန်ကိုပြောပါရယ်
။တားတော်ကလေးကိုအာချီဟယ်ရီဆန်မောင်ဘက်တန်ဝင်းဆာလို့အမည်မှတ်ခေါ်မယ်အကြောင်းကိုမနေ့ဗုဒ္ဓဟူးနေ့မှာပဲဟယ်ရီနဲ့မေဂန်တို့က Instagram လူမှုကွန်ရက်မှာရေးသားဖော်ပြခဲ့ပါရယ်။ဘိုးတော်ဘွားတော်မိဘနှစ်ပါးတို့နဲ့အတူရိုက်ထားတဲ့ကလေးငယ်ရဲ့ပုံကိုလည်း Instagram မှာတင်ထားတာပါ။မနေ့နေ့လေပိုင်းမှာတော့တားတော်ကလေးအချီကိုအဘွားဖြစ်သူဘုရင်မကြီး Elizabeth နဲ့အဘိုး Philip တို့စီကိုတွားရောက်ပြသခဲ့ပါတယ်။အခုဖွားမြင်တဲ့တားတော်ကလေးအချီကဘုရင်မကြီး Elizabeth ရဲ့ရှေ့ရောက်မြောက်မြစ်တော်ဖြစ်ပါတယ်။ကလေးငယ်ကိုဘုရင်မကြီးနဲ့ကျင်ရတော်စီကိုတွားရောက်ပြသတာမှာမိခင်နဲ့မိခင်ဖြစ်သူကလေးငယ်ရဲ့အဘွားလေးလာရောက်ခဲ့ပါတယ်။တားတော်လေးအာချီကဗြိတိန်ထီးနန်းအမွေကိုဆက်ခံခွင့်ရှိသူတတ်တမမြောင်မင်းသားလေးတူဖြစ်ပြီးသူဟာဗြိတိန်ထီးနန်းဆက်ခံခွင့်ရှိသူတွေထဲပထမဆုံးဗြိတိရှ်အမေရိကန်လူမျိုးတော်ဝင်မင်းသားလေးတစ်ပါးပဲဖြစ်ပါရဲ့ရှင ်။ VOA American တန်ရဲ့ရှားတာပရိမနစ်ပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာထင်မြင်ယူဆချက်ဆောင်းပါးတွေကိုမူရင်းအာပေါ်မပြဲဥကျော်စံတာနဲ့ကိုရဲမင်းထွန်းတို့ကတင်ပြပေးထားပါတယ်ရှင်
။ Fighters သတင်းနောက်တွေလွတ်မြောက်လာတာသတင်းလွတ်လပ်ခွင့်အောင်ပွဲဖြစ်ပေမဲ့အမှန်တရားတိုက်ပွဲမပြီးဆုံးသေးဘူးဆိုတဲ့အကြောင်းစင်နဲ့ Felix Solomon ရေးတဲ့ဆောင်းပါးကို time.com မှာဖတ်ရပါတယ်။ဇေပေါင်း931ရက်အချုပ်ကျနေစဉ်အတွင်းဝါလုံးနဲ့ကျော်စုဦးတို့ဟာကမ္ဘာပေါ်ကသတင်းလွတ်လပ်ခွင့်ကာကွယ်ရေးတိုက်ပွဲရဲ့အထင်ရှားဆုံးသင်္ကေတတွေဖြစ်ခဲ့တယ်လို့စာရေးပါတယ်။နာမည်ဆိုးတဲ့စစ်တပ်ရဲ့ရက်ဆက်ကြံ့ကြုတ်တဲ့လုပ်ရက်ကိုဖော်ထုတ်ဖို့ကြိုးပမ်းလို့ဒီလိုဖြစ်ရတာသံသယရှိစရာမလိုပါဘူးတဲ့။အစိုးရလှုပ်ဝဲချက်လက်ဝဲထားရှိမှုဖြစ်လျောင်းအကွက်စင်ဖန်ဆီးခဲ့တာလည်းဖြစ်ပါတယ်တဲ့။နိုင်ငံတော်သမားရဲ့လူချင်းချင်းသာခွင့်နဲ့သူတို့လွတ်မြောက်လာတာဟာသတင်းကောင်းဖြစ်ပေမဲ့မြန်မာနိုင်ငံရဲ့သတင်းကောင်းတွေထုံးစံအတိုင်းစဉ်းစားစရာသတိထားစရာတော့နည်းနည်းရှိနေသေးပါတဲ့။လူခွင့်ရဲ့လူရှားသူတွေကတော့ တင်လူလခွင်အချိန်တွေဟာအခုခါပိုလို့ဆိုးလာနေရဲလို့ဆိုထားကြပါတယ်ဒီတင်တော်နှစ်ယောက်ကိုစစ်တပ်ကအပြစ်ပေးတာဟာတခြားလူတွေကိုချင်းရောက်တဲ့သဘောလည်းဖြစ်တယ်လို့ HRW အဖွဲ့က Phil Robertson ပြောတဲ့ဆွဲအကြောင်းကိုကဖော်ပြထားပြီးသူတို့ဘာလို့လို့ဘယ်လိုအကွက်စင်ဖန်ဆီးခြင်းခံခဲ့ရလဲဆိုတာကိုအကျဉ်းဆုံးဆက်လက်ဖော်ပြပါတယ်ဆက်လက်ပြီးအမှုစစ်ဆေးတဲ့အခါမှာလဲဒါဟာတမင်းအကွက်စင်တဲ့ကိစ္စသာဖြစ်တယ်လို့ရဲသက်သေးသူကဖွင့်ချခဲ့ပေမဲ့ဝါလုံးနဲ့ကျော်စုဦးတို့ကတော့ထောင်နာခုနှစ်ချမ်းဖတ်ခဲ့တယ်လို့ရေးထားပါတယ်ဒီသတင်းထောက်တွေစီထားတဲ့ရခိုင်ပြည်နယ်ဖြစ်ရတွေကိုအနာပိုင်းတွေဖုံးကွယ်ထားခြင်းနဲ့ဆိုတာအံ့ဩစရာတော့မဟုတ်ပါဘူးတဲ့သူတို့ရခဲ့တဲ့သတင်းဟာမဖော်ပြလို့မဖြစ်အောင်စိတ်အရေးကြီးတယ်လို့ Writers သတင်းဌာနအက်ဒီတာချုပ် Stephen J. Adler ကပြောကြောင်းကိုကရေးသားထားပါတယ်သူတို့နှစ်ယောက်လွတ်မြောက်လာတာဟာကမ္ဘာသတင်းလွတ်လပ်ခွင့်ကြိုးပမ်းမှုရဲ့အံဝတ်ခုအဖြစ်မှတ်ယူခြင်းစရာဖြစ်ပေမဲ့2018မှာထောင်ချခံရတဲ့ journalist စုစုပေါင်း250ယောက်ရှိခဲ့ပြီးကမ္ဘာပေါ်မှာအဆိုးဆုံးအခြေအနေကိုရောက်ရှိခဲ့တာဖြစ်ပါတယ်တဲ့အခု writer သတင်းတော်နှစ်ယောက်ပြန်လည်လွတ်မြောက်လာတာဟာတိုက်ပွဲတစ်ခုရဲ့အံဝတ်ဖြစ်ပေမဲ့စစ်ပွဲကြီးတစ်ခုလုံးကိုအောင်နိုင်ခြင်းတော့မဟုတ်သေးဘူးလို့သတင်းလက်ခွင့်လှုပ်ရှားသူတွေကဆိုကြပါတယ်တဲ့မြန်မာအစိုးရစုစုပေါင်းနဲ့သူလွတ်လိုက်တာဖြစ်တယ်လို့သံမှန်အဖြစ်လက်ခံကြပေမဲ့ဒီလိုဖြစ်လာဖို့အတွက်ဆစ်ဆစ်လလုံလုံကဘာတမန်ကအပြင်းထန်ဖိအားပေးခဲ့ရတာဖြစ်တယ်လို့လည်းရေးသားထားပါတယ်ခင်ဗျာ
ဆက်လက်ပြီးမေလ9ရက်နေ့ Asia Times မှာ Touch Barik ရေးသားထားတဲ့ရွှန်ဆန်နဲ့ဒေါန်ဆန်းစုကြည်တို့တွေ့ဆုံရဝဲဆိုတဲ့ကောင်းဆက်ပါဆောင်းမကနေကောင်းနှုတ်တင်ပြလိုပါတယ်ဆောင်းမရှင်ကမေလအစောပိုင်းမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကမ္ဘောဒီးယားနိုင်ငံကိုအလဲသွားတဲ့အကြောင်းရေးသားထားပါတယ်အနာရှင်ရွှန်ဆန်နဲ့ဒေါန်ဆန်းစုကြည်တွေ့ဆုံတဲ့အချိန်မှာဒီနိုင်ငံအတွင်းဒီမိုကရေစီတိုးတက်မှုတွေဘလောက်တုံ့ဆိုင်နေတယ်လဲဆိုတာကိုမြင်ရတယ်လို့ပြောပါတယ်2015ခုနှစ် NLD အနာရချိန်ကစပြီးမြန်မာနိုင်ငံအတွင်းကနေရိုဟင်ဂျာ9000ကျော်ထွက်ပြေးခဲ့ရတဲ့ဤသူမြန်မာနိုင်ငံအတွင်းအစီအေဖျက်မှုဥပဒေနဲ့အေးအေးယူခံရတဲ့ဥယျာဉ်ဟာစစ်တပ်ကကြားခံပေးတဲ့ဥသိမ်းစဉ်အစိုးရလက်ထက်တက်ကတော့ပုံများနေတယ်လို့လည်းပြောပါရယ်အင်းဒီချင်းကမ္ဘောဒီးယားနိုင်ငံမှာလည်းလွတ်လပ်စွာပြောဆိုခွင့်အခြေအနေကမကောင်းလှပါဘူးတဲ့ဒီနှစ်အတွင်းမှာပဲကမ္ဘောဒီးယားမှာအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနှင်ထုတ်ခံရလွတ်လပ်တဲ့မီဒီယာတွေအပိတ်ခံရအဓိကအတိုက်ခံပါတီဖျက်သိမ်းခံရနိုင်ငံရေးတိုက်ခန့်တွေပြပကိုပြေးကြစရရဖြစ်ခဲ့ပြီးအာဏာရှင်စနစ်ကိုလုံးလုံးလျားလျားရောက်ခဲ့ကြောင်း The Economist Intelligence Unit ကိုကိုကရေးသားထားပါတယ်။ပွင့်လင်းစာဒီမိုကရေစီနိုင်ငံရေးခေါင်းဆောင်ဂျွန်ဆန်နဲ့ဒေါန်ဆန်းစုကြည်တို့ဟာအရင်ကအသွင်တူတွေဖြစ်ဖို့ခဲယဉ်းပေမဲ့အခုတော့တူညီတဲ့အချက်ကလေးတွေကိုတွေ့နေရပြီလို့လည်းဆိုပါတယ်။ခေါင်းဆောင်တို့စလုံးကိုနိုင်ငံတကာအတိုင်းဝန်းကဝေဖန်နေချိန်မှာမြန်မာနဲ့ကမ္ဘောဒီးယားနိုင်ငံစလုံးကိုပေးထားတဲ့ကုန်သွယ်ရေးအထူးခံစားခွင့်အခွင့်အရေးတွေကိုရုပ်သိမ်းမယ်လို့ဥရောပသမဂ္ဂကပြောဆိုနေပါတယ်။ဒီအချိန်မှာနိုင်ငံစလုံးကတရုတ်နိုင်ငံနဲ့နှွေးထွေးတဲ့ဆက်ဆံရေးရှိလာပြီးတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေအများကြီးလက်ခံထားတယ်လို့ဆိုပါတယ်။တရုတ်နိုင်ငံဘက်ကလည်းသွားကြတာတခုတည်းလဲတူညီကြတာမဟုတ်ပါဘူးတဲ့။မက်ခရာဗယ်လီရဲ့ဤတွေကိုလည်းနှစ်ဦးစလုံးအသုံးပြုတယ်လို့ဆိုပါတယ်။ဒေါန်ဆန်းစုကြည်ဟာဆုံးဖြတ်ချက်တွေပြီးတဲ့အခါမှာလဲဒီမိုကရက်တယောက်တဲ့အာဏာရှင်လိုပြုမှုတယ်လို့ပြောပါတယ်။ခွန်ဆန်ကအတိုက်ခံတွေရဲ့အတန်ကုန်ညင်သက်သွားအောင်လုပ်လို့အာနာရှင်လို့လူသိများနေချိန်မှာဒီလက်ပတ်ခီးကဒေါန်ဆန်းစုကြည်ရဲ့ကြွကြမှုကိုအနိုင်ဆုံးရောက်စေပါတယ်လို့လည်းဆိုပါတယ်။ဒေါန်ဆန်းစုကြည်ဟာသူကိုယ်တိုင်သူ့အိမ်မှာ15နှစ်အကြမ်းချုပ်နေခဲ့ရသူဖြစ်ပေမဲ့ဒီခီးစဉ်တွင်အိမ်အကြမ်းချုပ်ချခံနေရတဲ့ကမ္ဘောဒီးယားအတိုက်ခံကောင်းဆောင်ခမ်ဆွန်ခအကြောင်းမပြောခဲ့တဲ့အတွက်ဒေါန်ဆန်းစုကြည်ပေါ်နားလည်ရခက်တယ်လို့လည်းဆိုပါတယ်။ဒါ့အပြင်အနာဂတ်စိန်ခေါ်မှုတွေကလည်းကောင်းဆောင်တဦးကိုပေါ်နေစေစီပါလိမ့်မယ်လို့လည်းပြောပါရယ်နိုင်ငံတော်အတိုင်းအဝန်ကလူခွင့်ရေးချိုးဖောက်မှုတွေအတွက်နိုင်ငံစလုံးကိုဖိအားတွေဆက်ပေးနေမှာဖြစ်ပြီးတရုတ်ပေါ်မီခိုလွန်လို့ငွေကြေးစွန့်စားမှုတွေလည်းနိုင်ငံစလုံးမှာရှိနေလိမ့်မယ်လို့ပြောပါရယ်ဒီအချက်တွေနဲ့အတူဒီမိုကရေစီနဲ့ဆန့်ကျင်တဲ့အကျိုးဆက်တွေကဟွန်ဆန်နဲ့ဒေါန်ဆန်းစုကြည်တို့အတွက်ကြီးမားတဲ့စိန်ခေါ်မှုတွေအဖြစ်ဆက်ရှိနေပါလိမ့်မယ်လို့យေတာထားကြပါခင်ဗျာ
ဥကျော်စံတာနဲ့ကိုရဲမင်းထွန်းတို့ပြောပြပေးခဲ့တာပါအခုဆက်ပြီးတော့ဒေါထလတန်ရဲ့မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြအောင်ပါရှင
်ဒီနေ့မနေ့အတွက်တင်ပြပေးမယ့် idiom အသုံးကတော့
in cahoots with
ဆိုတဲ့အသုံးပဲဖြစ်ပါလေစာလုံးပေါင်းက I and in အတွင်းမှာအထဲမှာCAHOOTS cahoots ကဒီနေရာမှာပြင်သစ်စကား cahoot ကနေဆင်းသက်လာတာဖြစ်ပါလေပြင်သစ်လို cahoot ကတော့အင်္ဂလိပ်လိုလုံးောက်ပြီးရပါလေ IN in ကအထဲမှာဆိုတော့ အင်္ဂလိပ်တဲ့မှာပေါ့ရှင်တိအိနဲ့နေကြတယ်ဆိုတော့ရင်းနေကြတယ်သဘောထားချင်းတူကြတယ်အတွင်းတီတွေဖြစ်ကြတဲ့သဘောဖြစ်တဲ့အတွက်ကြောင့်မို့လို့လေဒီအေဒီယမ်အထိပ္ပယ်ကတော့ကျမတို့မြန်မာမှာတစ်ချိန်တည်းကြံရဲကြံရပါတယောက်နဲ့တယောက်တူတူတိတ်တိတ်ပူးပေါင်းကြံစီတာမှာပါဝင်တာကိုဆလုပ်တာဖြစ်ပါလေ
The police and the drug dealers here work in cahoots, and they make a lot of money out of the drug trade.
Dimaro yene muyese pauka duduha, tje te tnyanebe, muyese yangwe pauka mugani, trulwe, muyri miaji winiliye ludibi yabari, umago nautkau nasi jijayao.
The police and the drug dealers here work in cahoots, and they make a lot of money out of the drug trade.
The jete tnyane suyin idiom atongya belu pyomle.
In cahoots with.
Lu pyolu yabare. Eragaro dinimnetwe timpyagere idiom atome pipare.
Dolalatan season jinsepi karabashin. အခုတော့ဒီတစ်ပတ်ဥကြုံစံတားရဲ့မြန်မာရေးတုံးသက်ချက်ကိုနားဆင်ရပါမယ်။ရခိုင်ပြည်နယ်မှာတက်မလို့နဲ့အေးအေးတိုက်ပွဲကြားဆင်းရဲဒုက္ခရောက်နေရတဲ့ပြည်သူတွေရဲ့ညှိတွားတိုင်တားတဲ့နေကိုကြားရပြီးမဲ့တရားလွှတ်တော်ရှိနေတဲ့အနေနဲ့တော်လည်းကောင်းမဲအများစုအနိုင်ရတဲ့ပါတီတရဲ့အနေနဲ့တော်လည်းကောင်းဘာမှလုံနိုင်တဲ့အခြေအနေမရှိဘူးလို့ ANP ပါတီဒုက္ခထားလည်းဖြစ်တရားလွှတ်တော်ရှိနေလည်းဖြစ်တဲ့ဒေါ်အင်းနုစိန်ကဆိုပါတယ်။အသေးစိတ်ကိုဒေါ်အင်းနုစိန်နဲ့ဥကြုံစံတားတို့ဆွေးနွေးတုံးသက်တင်ပြထားပါရဲ့ရှင်။
ဒီကေကျွန်တော်ဆွေးနွေးခြင်းနဲ့အကြောင်းအရာကိုနှစ်ပိုင်းခွဲပြီးပြောချင်ပါတယ်ပထမတစ်ခုကတို့အင်းဥစင်ဟာတရားလွှတ်တော်ရှင်းနေကြည့်သူဖြစ်တဲ့အတွက်ကြောင့်ဥပဒေကြောင်းနဲ့ပတ်သက်တဲ့အပိုင်းကိုမေးခြင်းပြီးတော့ဒုတိယပိုင်းမှာတော့နိုင်ငံရေးနဲ့ပတ်သက်ပြီးမေးပြစီတို့အင်းဥစင်ဟာရခိုင်မျိုးသားပါတီရဲ့ဒုတိယဥက္ကဋ္ဌတယောက်ဖြစ်တဲ့အတွက်ဆိုဥပဒေကြောင်းအရာမေးမယ်ဆ
ကျွန်တော်ဦးရေမင်းကြီးရေငါဦးနယ်ကဟိုရပြီးတော့စတဲ့ခင်ပေါ့လေအဲ့ဒါကိုဖမ်းနေဆိုတဲ့အနေထားမှာရှင်းမှာကိုယ်တယောက်ကဒေသွားပြီးမှာပဲသူတို့ကိုဂျဲလက်ထဲကိုအပ်လိုက်တယ်အဲမနေ့ကပဲကျမကိုရုံးရပြောတယ်တရားစွဲတင်တယ်ဆိုတာလောက်ပဲကျမတည်ပါတယ်အဲ့တော့ဂျမ်းမှာဘယ်လိုဖြစ်ခဲ့လဲဆိုတော့ဆက်ကွန်ပြင့်နေရမန်ယူတယ်သူတို့ကိုပို့တယ်ရမန်ကာလာပြီးသွားတဲ့အခါမှာတင်ရခင ဒီကဥပ္ပေလုံထုံးလုံးဒီလိုနေလောကမြင်မျိုးဖြစ်နေတယ်ညောင်းမြင်တယ်ကျောင်းတော်အမှုလို့လူတွေတည်ကြတဲ့ကိစ္စပါအဲ့မှာဆက်သုံးရောက်ရှိပါတယ်နောက်လက်ကကလည်းဆက်ခွနရောက်မှာသုံးရောက်ဒီဆုံးသွားတဲ့ကိစ္စရှိပါတယ်တတိယမှာလည်းပဲဟိုကျိုးဆဲချပြီးတော့တည်တယ်နှလုံးရောကလည်းတည်တယ်နောက်ရောက်ဆွေးဆေးပြတ်တည်တယ်စသဖြင့်ပေါ့
ဒီပေမဲ့ပြုရတာကအစတည်တယ်ဆိုတာကိုမကြောက်ကြည့်ဘူးတည်တယ်နှလုံးရောကလည်းတည်တယ်နောက်ရောက်ဆွေးဆေးပြတ်တည်တယ်စသဖြင့်ပေါ့ဒီပေမဲ့ပြုရတာကအစတည်တယ်ဆိုတာကိုမကြောက်ကြည့်ဘူးတည်တယ်နှလုံးရောကလည်းတည်တယ်နောက်ရောက်ဆွေးဆေးပြတ်တည်တယ်စသဖြင့်ပေါ့ဒီပေမဲ့ပြုရတာကအစတည်တယ်ဆိုတာကိုမကြောက်ကြည့်ဘူးတည်တယ်နှလုံးရောကလည်းတည်တယ်နောက်ရောက်ဆွေးဆေးပြတ်တည်တယ်စသဖြင့်ပေ
ဒီကမ္ဘာတွေနဲ့ရမယ်ယူရဲဆိုတာမျိုးတွေကစတမတို့ကြုံတွေ့နေရပါစစ်တကကျွန်တော်နဲ့ပြမှုတွေကိုအရက်ဖက်တရားရင်ငါစီရင်ခွင့်ရှိပါသလားစစ်ဖက်ဆိုင်ရာတရားရင်ငါပဲစီရင်ရမယ်လို့များပြဋ္ဌာန်းထားသလားလို့ပါဒါကတော့စစ်ဖက်မှာစစ်တကအရှင်းမှုထမ်းနေတဲ့လူတွေကျွန်တော်လည်းအမှုကတော့စစ်ဖက်ရောနေဖက်ရောအရေးယူတာလို့ရှိပါတယ်အခုကအရက်သားတွေနဲ့ဆက်ဆိုင်ရာကို တက်တာဖမ်းလိုက်ပြီးစုံစမ်းစစ်ဆေးကာလအဲဆိုပြီးတော့ရဲနဲ့ခဲကိုအမှားတွေရောက်တဲ့အနေထားပါရိုက်ပြီးဆိုရင်လည်းဟိုတကူရမယ်ယူထားတဲ့ဥပဒေနဲ့တရားစွဲခြင်းရမယ်ဟိုတတ်မှတ်ထားတဲ့ရဲပုံသွားရင်နောက်ဥပဒေကိုလည်းဖက်ယူလိုက်တယ်။ဒါမျိုးတွေကတော့ကျွန်မအခုလက်ရှိလိုင်းရဲ့အမှုသုံးလေးမှုမှာတောင်မှကျုံ့နေရတဲ့အနေထားပါ။
အခုဒေါ်အေးနုစိန်ပြောသွားတဲ့အတိုင်းဆိုလို့ရှိရင်ဒီအမှုတွေနဲ့ပတ်သက်ပြီးတော့ဒီဖြစ်ရပ်တွေနဲ့ပတ်သက်ပြီးတော့အမှန်တရားကိုဖော်ဆောင်နိုင်တဲ့တရားဥပဒေအရာ justice ကိုဖော်ဆောင်နိုင်မဲ့အလားအလားစိတ်အားနဲ့နေတယ်လို့ကျွန်တော်သဘောပေါက်ပါတယ်ဟုတ်ပါသလားအ
ဲ့တော့တကယ်ကိုမှန်ပါလေဆရာအထူးသဖြင့်ဟိုမနေ့ကနေ့ကတော့ကြောက်တမ်းမှဖြစ်သွားတဲ့ကိစ္စဆရာမနေ့ကစားပြီးတော့ဆယ်နာရီထိုးကလေးကပဲကျမစီကိုပုံးပြီနဲ့အမျိုးသမီးတွေရောအမျိုးသားတွေရောတစားစားအကူအညီတောင်းကြတယ်ဆရာကျမနေ့ကလည်းပြင်းနေပြီအဲ့ညမှာသူကပေါ်လို့ရောတယ်ကျမပုံးသုံးလုံးလုံးနဲ့ဆက်ကြတယ်ဆရာကျမကလည်းဒီကိမာစီဘာလို့အကြောင်းပြလာမလဲဆိုတာလေးပဲဖူတောင်းနေနေကိုမနေ့ရောင်းသူရောမလာသေးဘူးကျမစီကတန်းအားတဲ့တည်းတည်နေတယ်စဉ်းမို့แต่ทําไมมันยอมมาซูมป้องในบัตรนี่ปู่จ๋าเลยเสียถ้าดิแม้ตัวเราบ่ามาติติยอกๆโหไม่กินไหนเลยถ้าอยู่จม้าชื่อนี่ลงเนี่ยชื่อนี่เดียวอนเนี่ยอะคุณหนูปี้ดูเลยโกรธที่ไข่นี่นะหมดเลยจ้ะรู้ดูตะทาเลยอุบัติปัญญาเรารู้ยังจีโกซ่าเลยเดียวอุบัติค่ะนี้อนิท้ามาบ่าอย่ายอกเลยชื่อเนี่ยนี่คุณอยู่เลยจม้าโกโกอะปิไม่กินตะโลเว้ยจม้าขันษาနေได้ปกติตัวเปียวยันเตဘုံမတိတော့ပဲအင်းဒါပေမဲ့ကျမအင်ဂျင်နီယာမှာဖြေပါလေ။ဟိုဆီယမတို့ကအခု AMD ကနေပြီးတော့အဲ့ဒီပြင်ပြတိုင်တိုင်းစာပို့တယ်ဓမ္မဒရယ်၊ဆိုင်ရတော့အတိုင်းမြန်ဆိုင်ရဟိုစာချုပ်ရယ်လူခွေအဲ့လိုချိောက်ပါမလားဆိုတော့ဟောတိုင်းပြည်အုပ်ချုပ်တဲ့အကြီးအကဲတွေကိုမှကျမတို့တရားဥပဒေစိုးမိုးဖို့အတွက်တိုင်းပြည်သားတွေကိုကာကွယ်စောင့်ရှောက်ဖို့အတွက်ပြင်ပြတိုင်ကြောင်းမှုမပြည့်ကျမတို့ဘသူ့အားကွာမှာလဲ။အဲ့လိုမျိုးလေကျမပြောဘူးလေဆရာ။ဒါကျမရဲ့တကယ်ကိုပြင်းရင်ခံစားချက်ပါ
။ဆိုတော့အဲ့ဒီမင်းမြန်တို့စေဆုံးသွားတဲ့ကိစ္စနဲ့ပတ်သက်လို့စစ်စေးမင်းမြန်ကလေးလူတွေဘက်ကလူမှုရေးအဖြစ်စာနာမှုပြသတာတောင်းပန်တာတရင်တဲ့မိသားစုကိုနှိမ့်သိမ်းရောကြီးပေးတဲ့ပုံစံမျိုးကရှိရသလားခင်ဗျာ
။ဒီလက်ကမှ28ရောက်ဖမ်းပြီးတော့ဒီ3ရောက်ဆုံးသွားတာလေပတ်သက်လို့တော့ဘာတစ်ခုမှမပြတဲ့အပြင်ဟိုလူကြီးမတန်တဲ့ဟုတ်ကဲ့ဆောင်းနဲ့အနေထားတွေပြောတာပုံလိုက်ကဟို Facebook တွေမှာရေးကြတယ်လို့ပေါ့နော်အဟာတာဟိုနားထောင်နေရတယ်လို့ဆိုတာမျိုးတွေပ
ါဆိုဒီဖြစ်ခဲ့တဲ့ကိစ္စတွေအလုံးဟာတကယ်တော့ရခိုင်ပြည်နယ်အတွင်းမှာအေးအေးနဲ့တိုက်ပွဲတွေဖြစ်လာပြီးနောက်ပိုင်းမှာပို့ပြီးတော့များလာတယ်ဆိုတဲ့သဘောတွေ့ရပါတယ်ဆိုတော့အဲ့ဒီအေးအေးနဲ့နိုင်ငံရေးနည်းနဲ့အဖြေရှာဖို့ဘလောက်အလားလာရှိနေပါလဲအခုပထမတစ်ချိန်မကြသေးခင်ကတွေ့ဆုံရတယ်ဆက်လက်ဆွေးနွေးမယ်ဆိုပြီးသဘောတူကြတယ်။ဘာညာကြားလိုက်ရောဒီအတွက်တော့အနုစင်ပဲလို့မြင်ပါလဲခင်ဗျာ။အလားလား။
တစ်ဖက်ကညီချင်းရဲ့တွေဖိတ်ခေါ်လိုက်တယ်။တစ်ဖက်ကလည်းကြမ်းတဲ့တာကိုလက်ခံပြီးတော့သွားပြီးတော့ပြည်သူဆွေးနွေးတယ်။သူကလေးကတစိုးတရားအတိုင်းသာရှိရှင်းဆုံးမှုတွေနဲ့ရှင်းနိုင်မှုတွေလုပ်နေတော့ညီချင်းဆိုတာကြားဖို့ရနိုင်တဲ့အနေအထားတွေကကျမတို့ယုံကြည်ပါတယ်။ဒါကြောင့်လည်းပဲကျမတို့ကလက်လက်ချပါလက်လက်ဆွတ်ပါMCA နဲ့ညီချင်းရဲ့သွားကြပါဆိုတဲ့ဒီတော့ရောကတင်းနေတဲ့အချိန်မှာခင်းမတိုးတဲ့ဖော်မြူလာနီးကိုတော့မသုံးပါနဲ့ကြီးသူတွေကိုမျက်နှာမူရဆိုရင်ပေါ့လေຢာကြီးအပြစ်ခတ်ရကျဲတာတို့အဲ့လိုမျိုးလုံးတင်းနေကြတယ်ကျမဦးအေးတော်ဦးဆောင်တဲ့အဖွဲ့ဟိုကျမကိုခေါ်ပြီးတော့တွေ့ကြနေပါလေကျမပြောတာလည်းရှိခဲ့ပါတယ
်နောက်ဦးအေးတော်ခေါင်းဆောင်တဲ့ဒီရခိုင်ပြည်နယ်ညဉ့်ညမ်းတင်ရေးအထောက်အပံ့အဖွဲ့နဲ့ပတ်သက်ပြီးတော့ဘလောက်မျောလင်းကြထားနိုင်ပါလဲဒီအဖွဲ့ဟာတကယ်ပဲအထောက်အကူပြုနိုင်လင့်မယ်လို့ထင်ပါသလား
ကျွန်မကြည့်လိုက်တဲ့အနေအထားတော့ပထမတနေ့ကမိတ်ဆွေစကားလေးပြောပြီးနေလေကျွန်တော်တို့ကိုဘယ်လိုလုပ်ရမလဲအကြံပေးကြပါဆိုတော့ကျမတို့ကအဲ့ဒီနေ့မှာနားထောင်တဲ့အဖြစ်နဲ့ဟိုကျမတို့ဟိုဖြတ်သန်းခဲ့ပါတယ်နောက်တနေ့မှာပဲပြည်သူချင်းချင်းလေဆိုတဲ့အတွက်ကျမနဲ့ဦးအောင်ရကျော်နဲ့သွားပြီးတော့တွေ့ပါတယ်အဲ့ဒီအချိန်မှာဦးအေးတော်အောင်ကရောဆရာဦးပြင်းကြီးရောနောက်ဘုဆုံးမောင်မောင်အောင်ရောအပွင့်ပွင့်နေနေပဲပြောကြည့်ကြပါလိမ့်ဆိုတဲ့အတွက်ကျမလည်းတကယ်ကိုပြင်းပွင့်နေနေပဲပြောခဲ့ပါတယ်ဆော့တန်လန်တန်ဆိုတာကိုပြောပါတယ်ကျမကလန်တန်ဆိုတာကြီးကိုကျမထိုင်သာလို့မရဘူး10နှစ်လား15နှစ်လားဟိုရေးချေကိုပဲကြွားမယ်ဆိုရင်ရေးတော့မှအခုရောက်နေတဲ့ဒုက္ခတွေဘယ်လိုတားဆီးမလဲဟန့်တားမလဲအထူးသဖြင့်မြောက်ဦးရဲ့ပတ်သက်တဲ့ချိခိုက်မြင်တာမျိုးတွေပေါ့လေကမ္ဘာအဝေးအတွင်းနဲ့ပတ်သက်နေတဲ့အနေအထားတွေအဲ့လိုမျိုးတွေကကျမတို့တကယ်ကိုပြင်ပြင်ပြင်ပြောပြီးတော့ရင်းချင်းဆိုတာကြီးနဲ့ဇံပြောကြီးမသွားသေးနဲ့လက်တွေ့လုံးလိုက်တဲ့အနေအထားမှာတော့ယာယီအပြစ်ခတ်ရစင်းကြီးကိုလုံးကြည့်ချင်ပါလေဆိုတော့ကျမပြောပါတယ်
So that's the rubber got Dumpian Hua or Baloni virus, Ruha, Dorinu, and no pure at a lot of the Yeshi root Halai, let me my Dika Yasebu Sunewood, I have Yigias Rekisau, through Salat Dimbia Lingme, Lu Timala, Tiaoli Melu, or Jung Juala.
The month ago, I would let him be all. He said, with let him marry to be your body.
Now, to who are the Fuera, the Sanya, Brennan, Twisson, Biro, Jambit, and Biabo Body, the Great Digadawa, and the way it away, through and Sumja Bangladesh from Hugo. So, the Sanya, Surat Tema, eat up when I got within a low machine, through Trimet Timala, Tribo was sitting at Yawala.
Trimet is the law, Matioba, Mufia. จม้าก็เว้ยตะเกเนี่ยดีโลไม่กินไม่มีเลยกิษาโกเข้าไว้มั้ยซื้อนี่โหจ้าแท้อภัยที่ทุกข์โกอแม่นี่ก็ต้องกินเลยเข้าให้กินเลยส่วนแล้วผู้อีตาอ๋อเนี่ยจม้าโนเนี่ยตะบารีวาริอัตติกว่าหาดาเว้ยฉิเด้เนาะอกูอีอีมาฉิเนี่ยเลยบุญชุมเนี่ยนายโนเนี่ยท้วงอ๋อโนเจอหันโนก็อัศพอดิจม้าโนเนี่ยโหหนูกระเดะก็ อะไรยินเสียงหมู่นี้แล้วนางเจ้าสาวเนี่ยพอเดียวเลยมาตุยดาเลยไอ้เราก็ใส่กางเสื้อหน้ากางเนี่ยตะเกียงลูจีเนี่ยอีเจ้าหมู่ลูจีเนี่ยจม้าโลบาผิดโลคําจะพูไม่ขึ้นหน่อยอ่ะล่ะเลยโซราญูนี่ก็ว่าจม้าพูไม่ได้เปล่าอุปมาอาภิจม้าโลก็เมียเดียวเลยจ้าเลยจม้าโลเนี่ยปาร์ตี้บรรดายิ้มเลยผิดแต่ไอ้ใครดีเนี่ยก็ต้องอุปราเลยผิดแต่กูเปลี่ยนจอท่าโดโลปกปู่ดิบาผิดโลใช้กันแค่ที่ต้องมีอ่ะมาเลย
အဲ့လိုမျိုးဟာတကယ်လို့လုပ်တင်အောင်လုပ်ဖြစ်အောင်စေတနာတက်တဲ့လုပ်နေတော့ကျမတို့အကျိုးတစ်ခုကိုတော့မြင်နိုင်ရဲ့ဆိုတာမျိုးလဲကျမတို့ပုံမြင်နေကြောပါတယ် ENP
ชิมาพอพี่อ่ะจมรู้เอ็นบีปาจ้าจมรู้ยังตะคอยะตั้วติเลยสิเฉจี้นี่อยู่มาบ่ตรัสมาครับไอ้ไคบีเนี่ยโหตะเกยเอเจนต์ตีนญินซุจินเลยสิเสร็จใจไต่ไข่เนี่ยเบนเบยะตะบอราตุนีโหอธิกาจาบาเลยมั้ยสรว่าดีญามาตะเพ็ดยะตะบอราโหไม่สิยะเบนะไอ้เบนะต้วยส่งเมียนเมียนก็ไม่สิเบนะตําแมนปิดูเรซ้องจี้นี่ดูเรยะตะบอราลောက်နေกะร่อ
တရားဥပဒေကင်းမဲ့ပြီးစစ်လင်းဖြစ်နေတဲ့ရခိုင်ပြည်နယ်အေဂျင့်တင်ရေးလမ်းစာတွင်နိုင်ပါမလားဆိုတာအလွန်ပဲတန်တရားရှိစရာဖြစ်နေတယ်လို့ပြောကြရင်ကုရုဘအစီအစဉ်ကိုဒီမှာရင်ညီကုန်းချလိုက်ပါစီခင်ဗျာကျေးဇူးတင်ပါတယ်အခုကြောက်စံတာအစီအစဉ်တင်ဆက်တဲ့မြန်မာရေးတုံ့တက်ချက်ကိုနားဆင်ခဲ့ရပြီးမှာတော့ခုတစ်ပတ်သူယုံကြည်အားအစီအစဉ်မှာအမေရိကန်နိုင်ငံဘက်ဖလိုမြို့ရဦးသိန ယုံကြည်ရာကန္တမီမှာကျွန်တော်ကိုပြောခွင့်ပြုတဲ့ BOE ဝိုင်းတော်သားများကိုအများကြီးကျေးဇူးတင်ပါတယ်။ကျွန်တော်တော့1988အရေးကင်းမှာဒီတန်ကြခဲ့ဘူးတဲ့ရဲဘော်တယောက်ပေါ့ဗျာ။ပြောမယ်ဆိုရင်တော့ကျွန်တော်ဒီမိုကရေစီဆိုတဲ့ဟာကိုကျွန်တော်ယုံကြည်ကြည်လက်ခံခဲ့တယ်။လက်ခံခဲ့တဲ့အပေါ်မှာလည်းဘာမှအဲ့နောက်ချက်အညူအညင်မထားပဲကျွန်တော်တို့တိုက်ပွဲတွေဝင်ခဲ့ကြတယ်ရှင်းခဲ့ကြတယ်ဒါကတော့ကိုယ့်ရဲ့ယုံကြည်ရာကိုယ့်ရဲ့အားထားရာဆိုတဲ့စိတ်ဓာတ်လေးနဲ့ကျွန်တော်တို့ရှင်သန်ဖို့တဖန်စူးစမ်းကြတာပေါ့ဗျာကျွန်တော်တို့ဘဝတွေကျွန်တော်တို့အသက်တွေကျွန်တော်တို့ရက်တွေအများကြီးနှစ်တွေအများကြီးရှင်းနေခဲ့တဲ့ကျွန်တော်တို့ရဲ့ယုံကြည်မှုကိုချောက်ချောက်တန်းတန်းပဲကျွန်တော်တို့သွားစီရင်လည်းဒါကြောင့်ကျွန်တော်ရဲ့ယုံကြည်ရာဆိုတဲ့ခန်းကဏ္ဍလေးမှာကျွန်တော်ပြောချင်တာတော့စိတ်သက်ပိုင်ဆိုင်ရာဘလောက်ပဲအခက်အခဲဖြစ်ပါစေဘလောက်ပဲဟိုဒုက္ခတွေဖြစ်ပါစေကျွန်တော်တို့ယုံကြည်ရာကိုတက်လှမ်းကြမယ်ဆိုရင်တော့ဒီဒုတိယအောင်ပွဲဆိုတဲ့ကျွန်တော်တို့ဒီမိုကရေစီဆိုရဲကျွန်တော်တို့နိုင်ငံရဲ့လွတ်လပ်ရေးဒုတိယအကြိမ်စကူးနိုင်ကြမှာဖြစ်ပါတယ်။ဒါကြောင့်ယုံကြည်တာရာဟုလက်မလွတ်ပဲ
General Sapiro, Chindame, Sapiro, Setwajames, General Yomanare, Naka, Ditonzu, Democracy, Nangan, Dorji, Siku, Utiyo, Jaja Machete, Kolo, Kolo, Jumjumja, Badamacha, Makwe Piawe, General Matuque Piani, Yaja to do Lazin, to do General Sita, to do Nakai Mamane, General Chadanja Mesut, or Yuja Panama, Jawaja Mapi, Tada, General Sidu, who do support to Nyamia Tatane, Taipi, two down Java, so Lube, Taitoe, Jobejima. Let you trip on it, Chini, ya, let you trip on it, Chitini. มันเตียรี่เนี่ยมาเจอมาเตียรี่อายย่อเสร็จนี่ได้ด้วยเลยเจอไตน่าปองสงนี่ญุตเตไล่เนี่ยตะไล่กันอีสิโกปาอิมูอกามะไม่ผิดสิเว้ยเจอเราดันดูสุเว้ยอควินิสุเจอเราตะไล่เฉยๆเนี่ยอกูขึ้นนี่ไตป่วยอกูขึ้นนี่ปฏิบัติอยู่เจอเราใส่เสดนาตันๆตันๆเนี่ยเจอเรา
အပြုအမဲမကွဲပါတီမဆွဲလူမျိုးမကွဲကျွန်တော်တို့အတူတူရှောက်လန်းကြမယ်ဆိုတော့ကျွန်တော်ရည်ချက်ဖန်တဲ့ဟိုရောက်ကြမှာဖြစ်ပါတယ်အားလုံးကျေးဇူးတင်ပါတယ်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှာမဆိုကိုယုံကြည်ရလေးတွေကိုပါဝင်ဆွေးနွေးပြဖို့ထိတ်ခေါ်ပါရစေ email@voanews.com ကို စာရေးပြီး ဆက်သွယ်ရမယ့် ဖုန်း နံပါတ်ကို အကြောင်းကြားလိုက်ပါခင်ဗျာ ကျွန်တော် ပြန်ဆက်သွယ်ပါမယ်
မမိုးဖြူ season တင်ဆက်ပေးထားတာပါရှင် ဒီကနေ့အတွက်ပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင် VOA American တန်ရဲ့ အစီအစဉ် တွေနဲ့ပတ်သက်ပြီး ဝေဖန်အကြံပေးခြင်းနဲ့တည်တခြင်းတောင်းခြင်းနဲ့ဆိုရင် ကျမတို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်
အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာဒီကနေ့မနေ့ပိုင်းအတွက်သတင်းချင်းချုပ်ကိုဥကျော်စံသားကပြောပြပေးပါရှင်ရိုက်တာစ်တင်တော့ဝါလုံးငန်ကျော်စုဦးတို့ပြန်လွတ်လာတာနဲ့ပတ်သက်ပြီးအမေရိကန်ပြည်သူဖလော်ရီဒါပြည်နယ်ရီပပ်ဘလစ်ကန်အထက်လွှတ်တော်မက်ကိုရူဘီယိုကယမန်နေ့ကကျင်းပတဲ့ဇံထုတ်ပြန်လိုက်ပါတယ်။ကမ္ဘာသတင်းလွှတ်ခွင့်နဲ့လွန်မာရိုက်တာစ်တင်တော့တွေဖြစ်ကြတဲ့ဝါလ ို့မတရားထောင်ချခဲ့တာဖြစ်တဲ့အကြောင်းအစိုးရရဲ့တာဝန်ရှိမှုပွင့်လင်းမြင်သာမှုကိုဖော်ထုတ်ရမှာသတင်းလွှတ်ခွင့်အခရာကြရတယ်ဆိုတာသူတို့ရဲ့ဖြစ်ရပ်ကဖော်ပြနေကြောင်းသတ်သဖြင့်ရေးသားထားပါတယ်အထက်လွှတ်အမတ်မာကိုရူဘီယိုဟာဝါလုံးနဲ့ကျော်စုဦးကိုလွတ်မြောက်ရေးအတွက်လှုပ်ဆောင်တဲ့နေရာမှာတက်တက်ကြောကြောပါဝင်တဲ့သူတူလည်းဖြစ်ပါတယ်တချိန်ထဲမှာပဲအမေရိကန်သမ္မတအင်ဂျီရောကထုတ်ပြန်တဲ့ကြေညာချက်တစ်စုံမှလည်းမြန်မာနိုင်ငံမှာအချင်းကျနေတဲ့ကျန်သတင်းဟောက်တွေအလုံးလွတ်နောက်လာဖို့မျှော်လင့်ပြီးတည်င်းလွတ်လပ်ခွင့်ဘာသာရေးလွတ်လပ်ခွင့်နဲ့တရားဥပဒေစိုးမိုးရေးတို့ဟာဒီမိုကရေစီရဲ့အခြေခံမူတွေဖြစ်တဲ့မြန်မာနိုင်ငံမှာတည်ငြိမ်ကြွယ်ဝသောဒီမိုကရေစီအစဉ်ကူးပြောင်းရေးဖြစ်ထွန်းဖို့အတွက်အမေရိကန်ပြည်ထောင်စုကဆက်လက်လှုပ်ဆောင်သွားမယ်လို့ဖော်ပြထားပါတယ်အမေရိကန်ပြည်ထောင်စုကအီရန်နိုင်ငံအပေါ်မှာစီပွားရေးဒဏ်ခတ်ပိတ်ဆို့မှုအစ်စ်တွေချမှတ်လိုက်ပါတယ်။အီရန်ရဲ့စက်တုလုပ်ငန်းတွေပေါ်အမေရိကန်ကဒဏ်ခတ်အရေးယူလိုက်တာဖြစ်ပါတယ်။အီရန်သမ္မတကနိုင်ငံတကာသဘောတူညီချက်ဖြစ်တဲ့အီရန်ရဲ့နျူကလ িয়ার စွာချုပ်ထဲကနှုတ်ထွက်မယ်လို့ကြေညာလိုက်ပြီးတဲ့နိုင်ပိုင်းအတွင်းမှာပဲအမေရိကန်ကအခုလိုတုံ့ပြန်လိုက်တာဖြစ်ပါတယ်။ဒီအမေရိကန်ရဲ့ပိတ်ဆို့မှုတွေကိုပြန်လည်ယူသိမ်းဖို့အီရန်ဘက်ကရပောင်း60အချိန်ပေးထားပြီးတကယ်လို့မယုံသိဘူးဆိုရင်အီရန်လုလာမဲ့နောက်ထပ်ခြေလှမ်းကတော့စန့်စင်ယူရေနီယံတွေထုတ်လုပ်ဖို့ပဲဖြစ်တယ်လို့ဆိုထားပါခင်ဗျာ
။တရင်ချင်းချုပ်ကိုဥကျော်စန်းသားပြောပြပေးခဲ့တာပါ။ဒီမနေ့အစီအစဉ်ထုတ်လို့ရမှုကမိုင်းအင်ဂျင်နိုင်တဲ့ကိုရဲမင်းထွန်းတို့ဖြစ်ပြီးအတန်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျင်မီခုတ်ဖြစ်ပါတယ်။ဒီကနေ့မနေ့ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51နဲ့လိုင်းလက်မီတာ190တို့ကနေတင်ဆက်ပေးခဲ့တာပါ။ဗီဒီယိုကိုအပိနာဆင်ကြရတဲ့အတွက်ကျေးဇူးတင်ပါတယ်ဒေါက်တာရှင်များရှင်လန်းချမ်းမြေကြပါစီရှင်ကျွန်မများပြင်အောင်ပါ
This program has come to you from the Voice of America, Washington.